你是给啥收的？
啥店呢？他家人嘞？啥肉店上嘛？谁在那不来不完嘞？这他嘞，谁在那阿哥没等下屋嘞？啥店呢？他家人嘞？啥肉店上嘛？谁在那不来不完嘞？这卡嘞，谁的娘阿哥没等下屋嘞？后来他妈没生呀！那得去，啥时候在那里嘛？可是你开的五百万来的等下吧？啥时候没啥去里头？被阿西进，阿西谁进了？发六的带六家，超百层面墙到层面追了，没啥去里头，把带伢子牛爷没牛爷了嘛？就去里头泥抓的，泥啊啥时候出的牛爷的，接在里边出的。哎呀，哪里呀？哪里是没努力呀？别哪哪里？哎，你他妈这身可是爷在呀？可是爷呀，你现在话了，挖开走，是不是？那再别吧，哎呀，从那里挖比较宽嘞，都给俺了，那都感觉没找过呢。哎，你他妈这偏偏进来嘛？哎，原来这都压了嘛？咱老村民超百姓，超百村民在当年里还追路下来过，那讲这方面追路的，这嘛超百村民咱们追路，你俩都有心，喏，偏偏进来那位，挖的也是，挖的路来也是的。你那个来了，俺娘一抓嘴，他谁抓来着？俺三没钱买呢，俺三没钱，俺三没钱，来没得意，俺没开得心，好吧？哎你妈，俺三没钱咋去？三没钱啦，不开吧？俺讲这帮没钱呀，三没钱的来着的，我没钱嘛，再就那大人修，再就那大灯卡里干的心，都落了要去的，大灯卡里干了谁在哪不？好的了。都老了嘞，那吃不嘞？再装逼了嘞，那吃不着。再牛一把啦，就这个对，把逼了对我们，那对那些毛毛在出来，但为谁给啥温暖呢？好点了，对的，看那些都在那拿来哦。他瞧出来的，这家叫路口的，啊，比他工资上干啥的，为谁抓我们？不对那个，比他妈可能讲的，今朝不单他个他的，等我们是的，多老有个喏。我母亲念吧，老母亲写吧，这个母亲念吧，我母亲念吧，啊，阿姑都谁生念吧，阿姑都谁生念吧，出来就讲这边个个，那刚都谁，阿必须都谁，阿姑都出来这边个，阿姑得老出来把你拉拉去这边，阿姑得老把你起来着，阿姑都，他讲阿姑都出来，包间那呢，包路面要六十里面多呀，后边喏，他讲。阿姑的啦，阿姑的啦，阿姑的啦！噶你多少去点水枪？都巴黎起来的看，容易点的超人，哪个进来着？阿姑都，阿姑都也这边个，那高木，那高木过来，阿姑都路走呢。那高木一水枪，怎么说啊？阿弟说的，苏州的来进来，大家听你啊嘛，那高木。这个有在哪里？阿古都是这个龙眼这边比较，是阿古都西路叫的最强。阿古都西苏的嘛，那刚都西，第七都西，那刚都西第七都西，十年八十的路标人，十年八十吧的，十年八五一个八岁，如今在内蒙，老板一看比较，那刚的西个七八。这些人呢，那些那些做大眼看的皮的，那高矮谁家？那吧，最为辩论的哟，但那样的文笔哟，皮呀的，那高矮谁家？那吧，放来了去，那高多谁家？是那吧，那高矮谁说的？讲，那高矮讲许多谁有表扬？是那吧嘞，那高矮讲许多谁家？那高多就皮谁了？那皮谁了？皮谁了？大家阿古都说啦的。阿江水啦，阿江水啦，所以阿江水，阿江水吧。那叫那刚刚阿江水路表演嘞，第四三十八吧的。你那刚刚阿江水三十八干的比较，他有偏心没？那刚九个偏心没？他讲都的阿必须吧的，哪里来的？喏，他讲那刚刚谁阿必须多谁三十八，哪里喏？给二一路，那刚来讲我听听，他妈说听你。高呢？啊，高呢？叫多来呢？阿姨说说说吧，看那钱有没？大陆来说人，那高叫啊，阿姑都，高叫啊，姑都，啊，真没事啊，啊，真事啊个，阿姑都， အဖြစ်မရှိတာကကုသိုလ်ဆိုကုသိုလ်ကြောင့်လည်းဆက်ကြအောင်ဆိုနော်ဒါကြောင့်ကောင်းသောစိတ်အဖြစ်ကင်းသောစိတ်ကိုတော့ကုသိုလ်စိတ်လို့ကျွန်တော်တို့ကသုံးပါကောင်းသောစိတ်အဖြစ်ကင်းသောစိတ်ကိုကုသိုလ်စိတ်အကုသိုလ်စိတ်ကိုကြည့်ကြုံရတော့အကုသိုလ်စိတ်ဒီ7ပါးပဲရှိပါတယ်ကုသိုလ်စိတ်ကိုကြည့်တဲ့အခါကျတော့ကုသိုလ်စိတ်ပေါင်းပြီးဘယ်လောက်ရှိလဲဆိုရင်အကြီးအားဖြင့်21အကျယ်အားဖြင့်39ပါးရှိတာဒါကဘာမစ်စုလို့ရထားရတယ်ကုသိုလ်စိတ်ဒီအကျဉ်းအားဖြင့်21အကျယ်အားဖြင့်39ဆိုပြီးကုသိုလ်စိတ်ပေါင်းအဲ့လောက်ရှိပါတယ်အဲ့ဒီကုသိုလ်စိတ်တွေကိုကျွန်တော်တို့ကအမျိုးအစားတွေနဲ့ရေးတွက်ကြည့်ကြည့်ကုသိုလ်စိတ်21ပါးကိုရေးတွက်ရကြပါဆိုရင်မဟာကုသိုလ်စိတ်က10ပါးရူပဝေစရာကုသိုလ်စိတ်က9ပါးအရူပဝေစရာကုသိုလ်စိတ်က4ပါးလောကကလွန်မြောက်သွားနဲ့လောဘုဒ္ဓရာကုသိုလ်စိတ်ကအကျေအားဖြင့်4ပါးအကျေအားဖြင့်20ပါးဟုတ်ပါလားဒါကိုကျွန်တော်တို့ကအကျေနဲ့ရေတွက်တယ်ဆိုလို့ရှိရင်ဒီပုံစံနဲ့ရေတွက်သွားမှာပေါ့အကျေရေတွက်မယ်ဆိုလို့ရှိရင်လည်းမဟာကုသိုလ်စိတ်က10ပါးရူပဝေစရာကုသိုလ်စိတ်က9ပါးအရူပဝေစရာကုသိုလ်စိတ်က4ပါးလောကုတ္တရာကုသိုလ်စိတ်အကျေက20ဆိုပြီးတော့ရေတွက်သွားလိုက်တော့ကုသိုလ်စိတ်ဒီအချင်းအားဖြင့်21ပါးအကျေအားဖြင့်39ပါးကုသိုလ်စိတ်အချင်း21အကျေ39ပါးကိုကျွန်တော်တို့ကခု4မျိုးနဲ့ခွဲထားလိုက်လို့မဟာကုသိုလ်ရှိရူပကုသိုလ်များဒါအောင်လဲကျွန်တော်တို့တွေသိသင်္စင်းနဲ့ကတော့တတိလေးမှတ်မြင်ကြည့်ပြောပေးတယ်မဟာပါလွားရင်ရှစ်ရူပပါရင်ငါအရူပပါရင်လေလောကုတ္တရာမှာသူကြီးတက်တက်ဆိုရင်ဘာမှမပါရင်တော့ရှစ်40ပေါ့အဲ့ဒီမှာမှကုသိုလ်၎င်းဝိသိုလ်၎င်းပါခဲ့ရင်ကုပါရင်40ဝိပါရင်40ဟုတ်လားဟုတ်တယ်နော်ဟုတ်လားရှင်လောကုတ္တရာမှာလေသူ့ရင်းပြီးလေဘာမှမပါခဲ့ရင်ရှစ်40လောကုတ္တရာစိတ်ချင်းရှစ်လောကုတ္တရာစိတ်ချင်း40အဲ့ဒီလောကုတ္တရာမှာကုသိုလ်၎င်းဝိသိုလ်၎င်းပါခဲ့ရင်နော်အကျဉ်းလေအကျဉ်းနဲ့ဆက်ထားလွယ်လွယ်လေးဒါဆိုရင်ကုသိုလ်စိတ်ပြီးအကျဉ်းအားဖြင့်တစ်ပါး21ပါးအကျယ်အားဖြင့်39ကုသိုလ်စိတ်အကျဉ်း21ပါးကိုလေးဖြတ်ရေတွက်ပြပါဒါပြုတ်ခွဲတာကဲလေးဖြတ်ရေတွက်ပြပါဆိုရင်မဟာကုသိုလ်စိတ်က10ပါးဟာဒီမှာဇာမေးစရိုးကိုလေအကျဉ်းမဆိုခိုင်းကုသိုလ်စိတ်အကျဉ်း21ပါးရေတွက်ပါဆိုရင်နဲ့ပါပဲပြောရမယ်အကျဉ်း4ပါပဲဆိုရမယ်ပေါင်းလိုက်တော့20ကုသိုလ်စိတ်အကျဉ်း39ပါးကို4ဖြတ်ရေးတွက်ပြပါကုသိုလ်စိတ်အကျဉ်း20ပါပေါင်းကုသိုလ်စိတ်အကျဉ်း30အခုဒီမှာကုသင်းနဲ့အစ်ဒီကနေ့စီမံနိုင်နိုင်ပါလားရှင်နိုင်နိုင်ပါတော့ဟိုအစ်ဒီတပတ်တရားစခန်းပြီးမှဖွင့်လိုက်တဲ့ဓမ္မမေးစေညာကိုလိုက်နိုင်ပါလားရှင်။နိုင်နိုင်ပါလားနော်။ကဲဒီလောက်ကြည့်မဖြစ်ပါဘူးနော်။အဲ့ဒီမှာမှနည်းရပြောသလိုပေါ့။ဒီသယုတ်ကလေးပေါ်မှာအသေးပဲလေးနည်းနည်းဆင့်ပြီးတော့စဉ်းစားကြည့်အောင်။ကုသိုလ်ဆိုတဲ့အတွက်ကြောင့်ကောင်းမှုပေါ့။ကုသိုလ်ဆိုတာကောင်းမှု။အကုသိုလ်ဆိုတော့မကောင်းမှု။ကောင်းမှုဆိုတဲ့အတွက်ကြောင့်အပြစ်သူ့ကိုဒီကောင်းမှုတွေလုပ်တဲ့ပုံပုံမှာအပြစ်မရှိဘူးပေါ့။ဒါကြောင့်အပြစ်မရှိတဲ့စိတ်ကောင်းသောစိတ်ကိုကုသိုလ်လို့သုံးပါအဲ့ဒီကောင်းမှုကုသိုလ်တွေအမျိုးအစားအနေနဲ့ကြည့်လိုက်တဲ့အချိန်မှာကျွန်တော်တို့ရူပဗေမဘုံမှာအဖြစ်များတဲ့ကုသိုလ်ကရူပကုသိုလ်အရူပဗေမဘုံမှာအဖြစ်များတဲ့ကုသိုလ်ကအရူပကုသိုလ်ဟုတ်လားရှင်လောကကလွန်မြောက်ချောင်းကုသိုလ်ကတော့လောကုတ္တရာကုသိုလ်ဒါဆိုရင်လောကုတ္တရာကုသိုလ်လို့ပြောထားပြီဆိုတော့လောကထဲမှာလေမာလားလောကကလွတ်မှာဒါဆိုရင်လောကကလွတ်ကြောင်းကုသိုလ်ဒီလောကုတ္တရာကုသိုလ်ဒါဆိုရင်လောကုတ္တရာကုသိုလ်ဒီလောကကလွတ်တယ်ဆိုရင်လောကကလွတ်ခြင်းတော့ဒူဒီဘာရအောင်လုပ်ရမလဲလို့ပြောရင်မရအောင်လုပ်ရတယ်ဒါကြောင့်လောကုတ္တရာကုသိုလ်နဲ့ဘာနဲ့အတူတူပဲလဲ နေရဒါကြောင့်ကျွန်တော်တို့ဗုဒ္ဓဘာသာဝင်တွေစွတ်တောင်းကြတယ်မက်ဖို့နိဗ္ဗာန်ရရပါလို့ဤလို့စွတ်တောင်းကြအောင်လားမက်ဖို့နိဗ္ဗာန်ရရပါလို့ဤလို့စွတ်တောင်းနေတကယ်တမ်းအတိတ်ပဲလည်းမသိပဲနဲ့ဆိုနေကြတိုင်းကဆိုလိုက်တဲ့အခါမှာမက်ဆိုတာဘာမှန်းလည်းမသိဖို့ဆိုတာဘာမှန်းလည်းမသိနိဗ္ဗာန်ဆိုတာဘာမှန်းလည်းမသိတော့စိုးတာဆိုတဲ့တကယ်မလို့ခြင်းရအောင်ဖြစ်နေတော့နိဗ္ဗာန်အခုချက်ချင်းသွားမယ်ဆိုရင်တော့မှခဏနေပါအောင်အိမ်ရပွားကြီးပြန်တိုင်မယ်ဦးမယ်ဆိုရတယ်ဖြစ်လားမဖြစ်ဘူးလားကြာဘူးမှာတော့ဓမ္မမင်းဆိုအိပ်ပုံမြင်လေတာဘူးတယ်မှလားမပြီးမပြောတော့ဘူးနော်မကြာဘူးတချို့ကြာဘူးတယ်မှလားတချို့ဓမ္မမင်းဆိုရင်မကြာဘူးမှာကြာဘူးတဲ့သူကမကြာဘူးတဲ့သူပြောပါဟုတ်ပြီနော်ဓမ္မမင်းဆိုရင်ဒါတွေကမှဥပဒ္ဒကာအဖိုးကြီးတယောက်ရှိတယ်ပေါ့နော်သူကရွာဦးကျောင်းရွာဦးမှာရှိတဲ့ဇေဒီရုပ်ပွားတော်မှာသူမနေ့ဆိုရင်ဇေဒီရင်ကနာဝတ်ဆိုပြီးတကယ်ရှိနေပါလေလေလေဒီလို့ရှင်သွားဆန်းတန်းကြီးချမ်းကြီးကက်ပြီးအားလုံးကြားလောက်အောင်ကြာအတန်အကျဲကြီးနဲ့ဖျားရှိခိုးတယ်ချိခိုးပြီးလို့ရှင်မဟုတ်နိဗ္ဗာန်ကိုစောလင်းမြန်စွာရောက်ရပါလို့ဤသူတည်းရှိတာနဲ့ဆင်းမြန်ကြီးကိုရောက်ရပါလို့ကာလာသာပြောက်တာကြားတော့လေတကယ်ကိုဒီအန်ကေကြီးပေါ့နော်ဒီအဘာကြီးတကယ်ကိုနိဗ္ဗာန်ကိုတကယ်လိုချင်သလားသူကသိချင်တော့ရုပ်ပွားတော်ကြီးရဲ့အနောက်မှာသွားဝင်ပေါင်းတယ်အင်္ဂိယထုံးစံတိုင်းအချိန်ကြတော့အဘကြီးကလာတော့လာပြီးထုံးစံတိုင်းနဲ့သူကဆိုရဲမေဘုံနိဗ္ဗာန်ကိုစောင့်နေမြန်စွာဉာဏ်ဉာဏ်ကြီးရောက်ရပါလို့ဤဆိုဟဲ့တကားနိဗ္ဗာန်သွားမယ်လိုက်ခဲဆိုတော့ခေါ်တယ်အဲ့ဒီခါကျတော့သူစိတ်ထဲဘယ်အပံဘလူးမှမရှိတော့လေဒါမြတ်စွာဘုရားကနော်ဒါစကားပြောတယ်ထင်လို့သူကဟိုကြည့်ကြည့်ဥက္ကမင်္ဂလံဥက္ကုံချမှန်ပါဗျာတပည့်တော်အင်းအဘကြီးပြန်တိုင်မြင်လိုက်ပါအောင်လေဘုရားဆိုပြန်သွားတယ်အဲ့ဒီလိုလည်းဖြစ်မှာဘာကြောင့်လဲနိဗ္ဗာန်ဆိုတာဘာမှမမသိတဲ့နောက်တော့နိဗ္ဗာန်အခုချက်ချင်းသွားမယ်ဆိုရင်တော့မှလိုက်ချင်သေးလားလိုက်ချင်ပါဘူးသဘောကျကြတာပါဒါကြောင့်မြတ်ဘုရားနိဗ္ဗာန်ရရပါလို့ဆိုတာမင်းဆိုတာဘာမှမသိပဲနဲ့ကျွန်တော်တို့ဆိုခဲ့တဲ့အချိန်ကြီးအများကြီးပဲအခုဆိုသိပြီမင်းဆိုတာဒီကောင်းမှုကုသပါလေဒါကောင်းမှုကုသလဲဆိုတာမင်းဆိုတဲ့ကုသသည်ကာမရူပအရူပဆိုတဲ့လောကသုံးပါးကိုလယ်စေနဲ့ကုသမျိုးမဟုတ်ပါဘူးလောကသုံးပါးကလူမြောက်စေတော့ကောင်းမှုပါလေဒါကြောင့်မဲ့ကုသကိုရရင်လူလဲမဖြစ်ဟလာလူဘဝနဲ့ဘဝဂျင်မာဘဝဆိုတဲ့သုံးစစ်ဘုံလောကကနေအကုန်လုံးလွတ်သွားနိုင်ပါလေဒါကြောင့်မဲ့ဆိုတဲ့လောကုတ္တရာကုသသည်သင်္နေဆင့်ရှိလဲဆိုရင်40အောင်ရှိပါလေသောတာပတိမဲ့ဆိုတဲ့လောကုတ္တရာကုသသည်30နဲ့ဘုံမှာအပယ်၄ဘုံကိုလွတ်စေတယ်ဒါကြောင့်လောကုတ္တရာလို့သုံးပါလေသက္ကာဂါမိမြတ်ဒီလူဘဝနဲ့ဘဝကိုကြိမ်ဖြစ်ပြီးလွတ်စေတယ်ခုနစကားပဲအနာဂါမိမြတ်ဒီကာမစက်ဘုံကိုလွတ်စေတယ်အရဟတမေကဂျင်မဘုံ20ပါလွတ်စေတော့ရူပအရူပဘဝပါလွတ်စေတော့30ဘုံအကုန်လုံးလွတ်သွားတယ်ဒါကြောင့်မဲ့40မှာအမြင့်ဆုံးသောမြတ်ဒီအရဟတမေဖြစ်ပါလေနားလည်ပါလိမ့်နော်ဒါကြောင့်မဲ့ဆိုတဲ့ကုသိုလ်ဒီမဲ့ဆိုတာဒီကောင်းမှုဖြစ်ပါလေကုသိုလ်ဖြစ်ပါလေမဲ့ဆိုတဲ့ကောင်းမှုဒီလောကကလွတ်စေတာဖြစ်ပါလေဒါကြောင့်သူ့ကိုမျိုးစားတဲ့ထည့်ရင်လောကုတ္တရာဖြစ်သာဆိုရင်ပြန်နဲ့ကုသိုလ်စိတ်အကျင့်နဲ့ဆက်တဲ့ကုသိုလ်စိတ်အကျင့်38ပါးထဲမှာမြတ်ကုသိုလ်တွေဒီအကျင့်လေးအကျင့်20ရှိတဲ့အတွက်ကြောင့်မြတ်ဆိုတဲ့လောကုတ္တရာကုသိုလ်ကိုနှုတ်ခဲ့လိုက်လို့ရှိရင်လောကုတ္တရာကုသိုလ်ကိုနှုတ်လိုက်ရင်ပြန်နဲ့ကုသိုလ်တွေအကုန်လုံးဒီလောကကလွတ်တာမဟုတ်တော့ဘဲနဲ့လောကထဲမှာနေစေတဲ့ကုသိုလ်ဖြစ်တဲ့အတွက်သူ့ကိုလောကီကုသိုလ်လို့ရှိပါတယ်။ဒါဆိုရင်ကုသိုလ်စိတ်အကျဉ်း27အကျဉ်း38ပါးကိုနှစ်ပိုင်းနဲ့ပိုင်းနိုင်ရင်လောကီကုသိုလ်က18လောကုတ္တရာကုသိုလ်သည်အကျဉ်း4ပေါင်းလိုက်တော့ကုသိုလ်စိတ်အကျဉ်း27လောကီကုသိုလ်က18လောကုတ္တရာကုသိုလ်အကျဉ်းက20ပေါင်းလိုက်ရင်ကုသိုလ်စိတ်အကျဉ်းအဲ့ဒါကရုပ်ပဲရှိပါတယ်အဘိဓိပြောပါမယ်မဟာကုသိုလ်လို့ပြောတဲ့အတွက်ကြောင့်ညာပြသောကုသိုလ်ညာပြတဲ့ကုသိုလ်ဆိုတဲ့မဟာကုသိုလ်သည်ကာမရူပအရူပလောကုတ္တရာဆိုတဲ့စိတ်လေးမျိုးတည်းတွင်မဟာကုသိုလ်ဆိုတာကာမစိတ်54တည်းပါတဲ့အတွက်ကြောင့်မဟာကုသိုလ်ကိုနောက်တနည်းနာမည်ပြောင်းပြီးပြောရင်ကာမကုသိုလ်လို့လည်းသုံးပါလေဟုတ်ပါလားရှင်ဟုတ်ပြီနော်ဒါဆိုရင်လောကီကုသိုလ်19ကိုကာမလောကီလို့ပြောထားတဲ့အတွက်ကြောင့်လောကီဆိုတဲ့စကားလုံးဒီကာမရူပအရူပလောကသုံးပါးလဲစေတာကိုလောကီလို့သုံးတဲ့အတွက်ကြောင့်လောကသုံးပါးဖြစ်တဲ့ကာမရူပအရူပတွေကိုလဲစေတဲ့ကုသိုလ်ကိုလောကီကုသိုလ်ဒါကစကားလုံးကနေအဓိပ္ပာယ်သွားနေတာအဲ့တော့ကျမကစကားလုံးနေစိုးတောင်းအောင်ညင်လောက်ရတယ်သတိပြီးဆိုရင် ကနန်းနေသိရသိပြီးရင်သူ့ရဲ့အလေးပဲအဲ့လိုရှင်ရပါဒါပြီးမှတင်းနေဆက်နေပါပဲဒါကြောင့်လောကသုံးပါးကိုလဲစီတဲ့ကုသိုလ်ကိုဇောတိကုသိုလ်ခေါ်ပြီးတော့လောကသုံးပါးကိုလောကသုံးပါးကိုလဲစီတဲ့ကုသိုလ်ကောင်းမှုဆိုတဲ့ကလောကသုံးပါးဒီကာမရူပအရူပလို့ပြောတဲ့နေရာမှာ30ဘုံပြောတဲ့နေရာမှာကုသိုလ်လို့ပြောတဲ့အတွက်ကြောင့်ကောင်းတဲ့ဘုံကိုလဲမှာကမကောင်းတဲ့ဘုံကိုလဲမှာဟုတ်လားဒီမှာမင်းကုသိုလ်ကောင်းမှုဆိုလေဟာကောင်းတဲ့ပုံလဲမှာလားမကောင်းတဲ့ပုံလဲမှာလားကောင်းတဲ့ပုံလဲနေဆိုတော့ဒီမှာမိတ်ဆွေများကိုလက်အခုညီလေးနဲ့ကျွန်တော်သွားချရအောင်ဘုံမောင်းဘယ်လောက်ရှိပါလဲဘုံမောင်း38ဘုံမောင်း38မှာမကောင်းတဲ့ပုံဘယ်နှပုံပါလဲရှင်ကျန်မကောင်းတဲ့ပုံဒီ4ပုံမကောင်းတဲ့ပုံဖြစ်တဲ့အတွက်ကြောင့်အဲ့ဒီဘုံတွေကိုသွားရာကိုတတိလို့သုံးပါအဲ့ဒီကြည်ဒီအဲ့ဒီဘုံတွေကိုသွားရလာရကြည်လို့ပုံစံဟုတ်လားကြည်နဲ့သုံးနဲ့ကြည်ဆိုတာကမြောက်ကတိတစ္ဆာတယောက်တယောက်တစ္ဆာပြုတယ်ကတိပေးတယ်ဆိုဂါငင်နဲ့မရေရပါဘူးရှင်ကြည်နဲ့ရေရပါပြီအဲ့တော့မသိကြတဲ့အတွက်ကြောင့်ကျမတို့ကအရက်ထဲမှာနှုတ်ချိုးတဲ့အတိုင်းကတိပေးတယ်ကွာပြောတယ်အဲ့ဒီကတိဒီဂါငင်နဲ့သာပြောမယ်ဆိုကတိဆိုတဲ့အသေးသေးဒီလာရသွားရဒီရှိတာတတဝတရားသိပြီးတဲ့နောက်မှာလာရသိပြီးတဲ့နောက်သွားရကတိလို့သုံးပါတယ်အဲဒါဆိုရင်30ပုံမှာတတဝတွေဖြစ်ကြတည်ကြတဲ့အခါမှာမကောင်းတဲ့လာရသွားရဘုံဒီဘယ်နှဌာနရှိလဲ၄ဌာနအဲ့ဒီ၄ဌာနဒီမကောင်းတဲ့အတွက်ကြောင့်ကျွန်တော်တို့ပြီးခဲ့တဲ့နေ့တွေကပြောပါတယ်ကျွန်တော်တို့ပါဠိစာပေမှာမကောင်းမှုနဲ့ကောင်းမှုကိုဓာတ်တွင်နဲ့စနဲ့သုံးပါတယ်မကောင်းတဲ့လာရသွားရဖြစ်တဲ့အတွက်ကြောင့်ဒုရုလို့ကျွန်တော်တို့သုံးတဲ့အတွက်ကြောင့်ဒီနေရာမှာဒုကလေးထည့်လိုက်ပါတယ်။ဟုတ်ပါလား။ပါဠိတရားနည်းနဲ့ကဒုဆိုတဲ့စကားလုံးပါလာတဲ့အခါမှာဒါငယ်တစ်လုံးဆင့်လိုက်တဲ့အတွက်မကောင်းတဲ့လာရသွားရကိုဒုကတိလို့သုံးပါတယ်။ဒါဆိုရင်30ဘုံမှာဒုကတိဒီဘယ်နှဘုံရှိပါလဲရှင်4ဘုံရှိပါတယ်။ဒါဆိုရင်30ဘုံနဲ့က4နှုတ်ထည့်လိုက်ဒီနှစ်ဘုံကျန်မှမယ်20နဲ့9ဘုံကျန်မှမယ်အဲ့ဒီ28ဘုံဒီကောင်းတဲ့ဘုံလားမကောင်းတဲ့ဘုံလားရှင်ကောင်းတဲ့ဘုံဆိုတော့28ဘုံဘယ်လိုသုံးလဲသုခတိလို့သုံးမှာဟုတ်လားရှင်အဲ့ဒီသုခတိ28ဘုံကိုရေးတတ်မယ်ဆိုရင်28နဲ့က9ဘုံဒီတာမသုခတိ9ဘုံဖြစ်ပါတယ်ဒီဘုံရဲ့နှက်ဒီ6ထက်20ကျန်နေတဲ့20ဒီဂျမဘုံ20ဖြစ်ပါတယ်ဒီဂျမဘုံ20ကိုလည်းထပ်ခွဲကျင်ရင်ရူပက16ဘုံဖြစ်ပါတယ်အရူပက4ဘုံဒါဆိုရင်28ဘုံကိုလေကျမတို့ကရေတွက်ပါလို့ပြောလို့ရှိရင်28ဘုံကိုရေတွက်ရင်ဒီနေရာမှာရေတွက်ကြမယ်ဆိုရင်ကာမသုခတိကဘယ်နှဘုံမှာလဲ9ဘုံအတူပဲရေးမယ်နော်ကာမသုခတိက9ဘုံရူပလို့ပြောထက်တာရူပတကယ်ရှိတာအားလုံးပါစချဘုံဘူဘစချဘုံမှာငရဲ့ပြစ်စံတိတ်တာသူတို့ကဲဆိုရဲမကောင်းဘုံပါလားမကောင်းတဲ့အတွက်ကြောင့်ရူပဘုံဖြစ်လို့ပြောရင်ကောင်းတဲ့ဘုံကြီးပဲဖြစ်တဲ့အတွက်ကြောင့်ရူပသူတည်းလို့ထည့်ပြောတယ်အမလို့တော့ဘူးဘာလို့လဲရူပမှာဒုက္ခတိမရှိကာမဘုံလို့ပြောလိုက်ရင်နော်ဒုက္ခတိလည်းရှိတယ်သုခတိလည်းရှိတော့ကာမကြရင်ဒုလားသုလားဆွဲပြောရတော့မယ်ရှင်ဒါကြောင့်ကာမသုခတိ9ဘုံလို့ပြောရင်ကျန်တဲ့4ဘုံကြီးဒုက္ခတိသိရတယ်ရူပ16ဘုံလုံးဒီဒုက္ခတိလားသုခတိလားကောင်းတဲ့ဘုံပဲဖြစ်တဲ့အတွက်ကြောင့်ရူပရဲ့ရှေ့မှာသွားပြီးတော့မေတ္တာလက်ဆောင်သုခတိလို့သွားနေပြောနေရှင်းအဲ့ဒါကိုပညာရှင်ကြီးတွေကကျမတို့ကဗိဓမာတွေလည်းသင်တာပါဠိလည်းနည်းနည်းပါးပါးပြောတတ်တာတတ်တော့လေတစ်ခါလေကြာရင်ပြောရင်ပြောရင်နည်းနည်းကြွားချင်တာပါလားမပါရူပသုခတိက16ဘုံကွဲဆိုဆရာတော်ကြီးတွေညာပညာရှင်များဆိုပြောနေလေဟုတ်သူမစိုးတော့မစိုးအရင်နဲ့ထိုင်တော်တော်လေးဟုတ်လာပြီ။ဒါမှမသိမဟုတ်သေးဘူးဆိုတာသိလားမသိလား။ရူပသုခတိလို့ပြောစရာဘလို့ရူပဟဲ့ဆိုရင်သုခတိကြီးပဲ။ကာမဟဲ့လို့ပြောရင်နော်ဆွဲရတော့မယ်ဒုက္ခတိလားသုခတိလား။ရှင်းပါရဲ့နော်။ကဲအရူပကဘယ်နှဘုံ ?4 ဘုံလုံးဒီဒုက္ခတိလားသုခတိလား။သုခတိဖြစ်တဲ့အတွက်ကြောင့်အရူပသုခတိလို့ခွဲပြောစရာမလိုဘူးရှင်။ဒါဆိုရင်ပါလေလို့ရှိရင်ကာမတုပ္ပတိ9ဘုံကလူဘုံရဲ့နှစ်ဒီ6ထက်ကာမတုပ္ပတိ9ဘုံလူနဲ့ရူပ16ဘုံလုံးဒီဂျင်မာဟုတ်လားရှင်အရူပ4ဘုံလုံးကလေဂျင်မာဆိုဂျင်မာဘုံကဒါဆိုရင်ကာမတုပ္ပတိ9ရူပ16အရူပ4ဆိုပေါင်းထည့်လိုက်တော့28ဘုံ30နဲ့ဇဘုံရှိတဲ့အထဲမှာ28ဘုံဒီတုပ္ပတိ လေးပုံသည်ဒုက္ခတိမကောင်းတဲ့ပုံကြီးရောက်တာမကောင်းကြောင်းကြီးကြောင့်ရောက်တာပေါ့မကောင်းကြောင်းကြီးလှုပ်ထည့်လို့ပေါ့ဟုတ်လားရှင်မကောင်းကြောင်းကြီးအလုပ်တွေကိုကုသိုလ်လို့သုံးတာအကုသိုလ်သုံးတာဒါဆိုရင်အကုသိုလ်စိတ်12ပါးအကုသိုလ်ကံတွေလှုပ်တဲ့သူဒီဘယ်ပုံရောက်ဒုက္ခတိဘုံကိုရောက်ရင်ကောင်းကြောင်းကုသိုလ်တွေလှုပ်ရင်ဘယ်ပုံရောက်ဒါဆိုရင်ဒုက္ခတိဘောင်28ဘုံကိုရောက်ဖို့ရန်မှာကုသိုလ်လုံးမှာလားအကုသိုလ်လုံးရမှာလားကုသိုလ်လုပ်ရအဲ့ဒီသုခတိ28ဘုံကိုအမျိုးအစားကြည့်လိုက်တော့ကာမရူပအရူပနာမည်၃မျိုးဖြစ်တဲ့အတွက်ကြောင့်သုခတိ28ဘုံဒီလောကီဘုံလားလောကုတ္တရာဘုံလားလောကီဆိုရင်လေတော့မှာပေါ့လောကုတ္တရာမဟုတ်ဒါဆိုရင်ပြန်နေတဲ့28ဘုံဆိုတာလေလောကီဘုံအပယ်လေးဘုံကလည်းဘယ်ထဲပါတာလဲလေကာမလည်းပါတော့လောကီဒါဆိုရင်32ဘုံလို့ပြောရင်လောကီကြီးပဲသာသေ30ဘုံ404ကျောင်းအလုံးမှန်တည်းသည်လောကီအလုံးဟုတ်လားရှင်ဒါကြောင့်အကုသိုလ်တွေလုပ်ရင်30ဘုံနဲ့ကအပယ်လေးဘုံကုသိုလ်တွေလုပ်ရင်30ဘုံနဲ့ကသုခတိ28ဘုံရောက်တော့ကျမတို့ကုသိုလ်အကုသိုလ်တွေလုပ်တဲ့နေရာမှာလူစည်းစိမ်နတ်စည်းစိမ်ကျမစည်းစိမ်ဒီချွန်ကြီးကျူစွာအပယ်လေးဘုံရောက်စေတဲ့အကုသိုလ်တွေလုပ်ရသည်30ဘုံလဲမာလားမလဲဘူးလားလဲနေစံတရားလဲတယ်ဆိုတာပါပဲတရားရှင်သာသနာနဲ့မတွေ့တမြကလပ်ပလုံးတက်ဝါရီကုသိုလ်လုပ်လဲလောကီလဲလဲဖို့ပဲအကုသိုလ်တွေလုပ်တော့လဲအတယ်လေးပုံကြဖို့ပဲဆိုတော့တရားရှင်မပွင့်တမြကလပ်ပလုံးကျမတို့တွေတရားတရားတော်တွေမသိဘူးခွင့်မရတမြကလပ်ပလုံးတရားရဲ့သာသနာနဲ့မတွေ့ကြရတမြကလပ်ပလုံးကြိုးစားခြင်းနဲ့စိတ်ကောင်းအောင်နေခြင်းနဲ့စိတ်ရှိတော်လဲကျမတို့တွေလုပ်တမြအလုံးတွေလောကီတန်မြာလဲတဲ့အလုံးကြီးပဲဒါကြောင့်လေလေခဲ့တာကြာသေးပြီဒါကြောင့်အနမတက်ကတန်တရာကျော်မှာကျမတို့အလုံးစုံစံညောခဲ့တာဘယ်တော့ကြာပြီလဲဆိုရင်အစတန်တရာအစချာရှာလို့တော့မရဘူးကနန်းထိုးလို့တော့မရဘူးနှမ်းကြည့်ရင်တော့အခုလက်ရှိအတိညာဉ်ရှိတဲ့ဘဝမှာဝင်တော်မူပြီးတော့မြတ်စွာဘုရားရှင်တို့ရဲ့ဘွဲ့အမိပူဇော်ခြင်းတပဆိုရင်နှစ်ချင်းရှိစုသောမြတ်စွာဘုရားများဖြစ်တဲ့ဂေါတမမြတ်စွာဘုရားအစိုးနှစ်ချင်းရှိစုကမြတ်စွာဘုရားများရဲ့ဘွဲ့တော်ကိုပူဇော်လို့ရတာမရောက်တာနှစ်ချင်းရှိစုအလွန်ပွင့်ခဲ့တဲ့မြတ်စွာဘုရားများရဲ့ဘွဲ့တော်ကျွန်မတို့လည်းမသိနိုင်တော့ဘူးနှစ်ချင်းရှိစုကမြတ်စွာဘုရားရဲ့အထမဆုံးပွင့်ခဲ့တဲ့မြတ်စွာဘုရားတိဉ္စင်္ကရာမြတ်စွာဘုရားသရဏင်္ကရာမြတ်စွာဘုရားမေဂျင်္ကရာမြတ်စွာဘုရားဒီဒင်ဒီပင်္ကရာမြတ်စွာဘုရားစသည်ဖြင့်ပူဇော်လာကြတာအခုဒီပဋ္ဌကဘာရောက်တော့သတ္တတမြတ်စွာဘုရားကောဏတုမြတ်စွာဘုရားကတ္တပမြတ်စွာဘုရားဂေါရမမြတ်စွာဘုရားဒီဒီနှစ်ချက်ရှိသူတော်မြတ်စွာဘုရားတို့ရဲ့ဘွဲ့တော်မြတ်စွာဘုရားတို့ရဲ့ဘုဒ္ဓဝင်ဘုဒ္ဓပတိကြီးညိုခြင်းတပဆိုရင်ကြီးညိုလို့ရလားမရဘူးရနေရတဲ့ဘဝဆိုတတိယတွေ့ကြည့်တတော်ကုသိုလ်ကောင်းတဲ့ဘောသို့တော်လေတဆူပွင့်ပြတ်တမ်းဝင်တာအများကြီးအဲ့ဒီထဲမှာကိုဂုတိမပါသေးတော့ကျမတို့လောက်ဆိုးတာလည်းမရှိသာလေးနဲ့ကျင်းနဲ့လားဆိုခရီးတွေအများကြီးထိုးရလေလေစိတ်ကျင်းနဲ့တဲ့အတွက်ကြောင့်ချိုးရတော့မရှိခိုးဘူးဂင်းငါဝါလို့သဲဆုမကသမုတ်တရားဝါလို့သဲဆုမကတန်ဖို့ဒီအထဝီတင်စဆိုရှိခိုးတော့ဒါလည်းစိတ်မကျင်းနဲ့သေးတဲ့အတွက်ခရီးဘူးတွေလည်းထွက်သလားမထွက်ဘူးလားကျမတို့တွေအမြဲခရီးဘူးတွေသိနာလေတဲ့ဆရာတော်ကြီးတွေကခရီးဘူးထွက်တယ်ပြောရင်အိမ်ကခရီးရွာကခရီးလည်းအနာကအိုးနဲ့ဟုတ်တယ်လားခရီးဆိုတာအတူတူပဲစိတ်ထားတဲ့ရင်လေတို့တော့လေကျမတို့ကအာမင်းရအဲ့ဒီလိုသူရထားတဲ့ဘဝမှာအာမင်းရတယ်လို့ဒီဗီအားသာသနာနဲ့ထိတွေ့နေတာတောင်မှဒီအကျင့်တွေကိုရအောင်သင်နေစိတ်ကိုအချိန်နဲ့ရသေးလို့မအားသေးလို့ဗာကိစ္စညာကိစ္စနဲ့စသည်ဖြင့်ပြောကြရင်းနဲ့ဒီတရားသာသနာတော့ကြီးညိုလာတဲ့ပါဠိမျိုးစီးပြီးတော့အာမင်းရကဘုရားဆက်တော်တင်ချဘုရားလည်းမမီးဟုတ်တယ်လားဆက်တော်တင်ချမြတ်စွာဘုရားအာရပါရဖူးကျင်လေးတဲ့ငုံပွေးမဲ့အရိမတရားမြတ်စွာဘုရားစောင့်အောင်မယ်ဆိုပြီးညှော်လားမညှော်လားဒီလိုလေတဲ့အချိန်စုံလိုက်စိတ်ကောင်းပါပါလေဒီမျိုးစိတ်နဲ့ဆိုရင်တကယ်အရိမတရားမြတ်စွာဘုရားဖူးခွင့်ရရင်တကယ်ကျွတ်တန်းဝင်ပဋိသင်္ကေတပတ္တယဟန္တာတွေအကုန်ထောင်းထောင်းကြီးရှင်းလာသေးကြတယ်သို့တော်လေအရိမတရားမြတ်စွာဘုရားမပွင့်ခင်ပွင့်လို့ဆဲဆဲအချိန်လေးမှာချော်ပြီးတော့ငရဲကြီးအလေတစ်ခေါက်ရောက်နေခဲ့လို့ဆိုရင်ငရဲကပြန်အပြစ်မြတ်စွာဘုရားသာသနာဆွေးနွေးပြီအမေစိတ်နဲ့ခြေကြောလက်ချော်နဲ့အသိဉာဏ်ပတ်ကျမ်းမှာဟိသွားဖြစ်နေတယ်အရုပကျမ်းမှာသွားဖြစ်နေကဘာမုံ900အနည်းဆုံးအောက်ဖြစ်ကျမပေါင်း8000လေးတော့အများဆုံးအဲ့ဒီအချိန်မှာပွင့်တိုက်တဲ့မြတ်စွာဘုရားကြီးပွင့်သွားတာကမသိနိုင်နိုင်တော့ သာမီးရှင်များကြီးဒါကြောင့်တေချာရေရတဲ့ဘုရားသာသနာနဲ့ညီနေတို့မနုဿတာဘာဝဒုံဘောဆိုတဲ့အတိုင်းအဋ္ဌဉာဏ်ရှိတဲ့လူသားဘဝလည်းရှိနေတို့တရားတရားလည်းရှိနေတို့ကျမ်းမာရေးလည်းကောင်းနေတို့တင်လဲတင်မှာရှင်လဲရှင်းတာပါအချိန်သိမ့်မတန်တော့ပါဘူးဟုတ်ပါလားဒါလေးပဲပြောပါလေဒါမှမဟုတ်အဲ့လိုပြောတဲ့အတွက်ကြောင့်စိတ်ထဲမှာဘလို့မှမဖြစ်ပါနဲ့ကျွန်တော်တို့လူဘဝမှာနောက်ထပ်နေရတာအလွန်ဆုံး20ပေါ့အနည်းငယ်10ဆိုတာလေသူ့မှာဟာတဲ့နှက်တွေနှက်ပြီး6တိုင်းအောက်ဆုံးသူ့မှာတဲ့နှက်တယ်ပြောလို့ရှိရင်တည့်ရတောင်မရှိတော့ပါဘူးရှင်သူ့မှာလူကြီးမှာအနည်း50တိသူ့မှာဟာတဲ့ပုံမှာ24နာရီသူ့ကြီးရဲ့25နှစ်တိကျူမာရေပုံမှာနေ့တော်၎င်းညတော်၎င်းနေ့ဝယ်ညဝယ်ပဲရှိပါတော့လေ။အဲဒါကျွန်တော်တို့က25နှစ်ကြီးတောင်ကြံအောင်မလား။ကြံအောင်မယ်ဆိုရင်တော့ကျူမာရေနေ့ဝယ်ဒါမှမဟုတ်ညကြံနေဥပါပေါ့။သူ့ပြေမှာအနှစ်တရာဒီတာဝရင်္ဂမှာတည့်ရ။ဆမ်းမိစင်။နောက်ထပ်ကျွန်တော်တို့အနှစ်တရာမနေရတော့ပါဘူး။အနှစ်50နေရင်တာဝရင်္ဂမှာနေ့ဝယ်ညဝယ်။သူ့လူပြေမှာ20အနှစ်20လောက်ဆိုတာဝရင်္ဂမှာလေ။ဆမ်းမိစင်ညာကြီး။ညာကြီးတိုင်းမှာပဲနဲ့6လောက်ဖြစ်။နော်ဒါမှလည်း24နာရီလို့ပြောနေ6နာရီလောက်ပဲရှိတော့မှာပေါ့ဟုတ်တယ်နော်သူကြည့်ရင်ဘလောက်မှမတင်တော့ဘူးဒါကြောင့်ကျမတို့တွေပြောလူဘဝကြီးရတာကြာကြီးလဲလို့ထင်လားမထင်ဘူးဒီမကြာတဲ့လူဘဝအတွင်းမှာကြည့်ပါဦးကိစ္စများများလေးရုပ်လိုက်ရတာတစ်နေ့နဲ့ဆုတ်ရှားလိုက်ရတာနော်ယုံတန်လိုက်ရတာအမှုကိစ္စတွေရောများလားမများဘူးလားများလိုက်ကြတာဒါကြောင့်အဲ့ဒီလောက်များတဲ့တည်းကကိုယ့်အတွက်များအောင်ဘာမှမယူနိုင်ရှုံးပါလိမ့်မယ်ဒါကြောင့်လူဘဝရတော့အမြင့်ရအောင်ယူတကယ်အဖြစ်ဆုံးတစ်မျက်တစ်ခုကြရင်တော်တော်ဟုတ်သွားပြီဖြစ်နိုင်ရင်လေးနဲ့လေးဖို့ပေါ့မရနိုင်သေးသေးကမှတစ်မျက်တစ်ခုလောက်ရလို့အပေတကားသိလို့မျက်စီပြမကြီးရနေပွင့်တော်မူတဲ့မျက်စွာဘုရားကိုစောင့်ရတပတ်ဆိုစောင့်ကြိုးနဲ့မှာတစ်မျက်တစ်ခုလည်းမရရှင်းလည်းမရှင်းငုံရကြမှာဘူးနဲ့ဆိုသူကလို့ချော်ထွက်သွားလိုက်ရင်သွားပါလေရောမောင်ကြီးတခွေပါလေရောက်တော့မေတခွေဆိုသွားလိုက်တဲ့မောင်ကြီးတခွေကဆက်လိုက်ရတာနော်တပတ်မေးစင်များအဲ့ဒီလိုဖြစ်သွားမှာဆိုလို့ပါဒါဆိုရင်ကုသိုလ်ဆိုတဲ့ကောင်းမှုဒီအကျဉ်းအားဖြင့်27အကျဉ်းအားဖြင့်38မှာလောကရဲ့လေစေတဲ့လောကီကုသိုလ်ဒီ18လောကကလွတ်စေတဲ့လောကုတ္တရာကုသိုလ်ဒီအကျဉ်းလေးအကျဉ်း20အကျဉ်းလေးကိုရေတွက်ပြပါဆိုရင်လောကုတ္တရာကုသိုလ်စိတ်အကျဉ်းလေးတော့ရေတွက်ပါဆိုရေတွက်တတ်မယ်ချင်မရဲ့ဘလို့တတ်မယ်သောတာပတ္တိမက်ဆေ့တပါသတ္တဂါမိမက်ဆေ့တပါအနာဂါမိမက်ဆေ့တပါအရဟတ္တမက်ဆေ့တပါလောကုတ္တရာကုသိုလ်စိတ်အကျဉ်း20ကိုရေတွက်ပါဆိုရင်သောတာပတ္တိမက်ဆေ့5ပါသတ္တဂါမိမက်ဆေ့5ပါအနာဂါမိမက်ဆေ့5ပါအရဟတ္တမက်ဆေ့သောတာပတ္တိမက်ဆေ့ဒီအကျဉ်းအားဖြင့်1အကျဉ်းအားဖြင့်5ဘာကြောင့်အကျဉ်း5ကျွဲလဲဆိုရင်သောတာပတ္တိမက်ဆေ့တဲ့ဆိုရိုးရိုးနဲ့ဘာမှမရောတဲ့နဲ့သောတာပတိမက်ဆေ့ငါးပါးဆိုတာကဉာဏ်နဲ့ရှင်တော်မက်တတိယဇန်သောတာပတိမက်ဆေ့ကြပါဒုတိယဇန်တတိယဇန်သရုတ်ဒဇန်ပြင်းစမဇန်နဲ့ရှင်တဲ့သောတာပတိမက်ကြီးမရှိဘူးလားဒါဆိုရင်ရိုးရိုးဇန်နေရတဲ့သောတာပုသောတာပန်ပုဂ္ဂိုလ်မှာဖြစ်တဲ့မက်ကသောတာပတိမက်ဆေ့ရိုးရိုးဉာဏ်နဲ့ရှင်တဲ့ဇန်ရပုဂ္ဂိုလ်တွေမှာဉာဏ်ရသောတာပန်ပုဂ္ဂိုလ်ဖြစ်တဲ့ပုဂ္ဂိုလ်တွေမှာရတဲ့မက်ကဉာဏ်နဲ့ရှင်တဲ့မက်ဆိုနေတူစွာသတ္တဂါမိမက်ဆေ့ကြပါသတ္တဂါမိမက်ဆေ့အကျေငါးပါအနာဂါမိမက်ဆေ့အကျဉ်းတပါးအနာဂါမိမက်ဆေ့အကျဉ်း၅ပါးအရဟတမက်ဆေ့တပါးအရဟတမက်ဆေ့အကျဉ်း၅ပါးဒါကြောင့်ကုသိုလ်ဆိုတာကောင်းမှုကောင်းမှုဆိုတာခံရလို့မရအောင်လုပ်ယူရမှာဖြစ်တဲ့ကြောင့်ကောင်းမှုဒီအလုပ်ဆိုတာပြုလုပ်တာဆိုတာကံမကံမဆိုတဲ့ပြုလုပ်တာအဖြာဆိုတော့ကံဒါဆိုရင်ကုသိုလ်စိတ်နှစ်စက်နဲ့တပါးလုံးဒီဟာစိတ်တွေလဲဆိုကံဆိုတဲ့အတောင်းစိတ်တွေပါအဲ့ဒီကုသိုလ်ကံဤတဲမှာကာမကုသိုလ်ကံဒီ7ပါးရူပကုသိုလ်ကံနဲ့ကံရဲ့လို့ဖြစ်လာမယ်ရူပကုသိုလ်စိတ်က9ပါးအရူပကုသိုလ်စိတ်နဲ့ရှင်းတဲ့စေတနာကိုအရူပကံလို့သုံးတာလောကုတ္တရာကုသိုလ်စိတ်4ပါးဒီလောကုတ္တရာကုသိုလ်ကံလို့သုံးပါလိမ့်မယ်ဒါကြောင့်ဒီကုသိုလ်တွေဒီကံဒီကံဤတဲမှာသုရိဘုံကိုရောက်ချိန်မဲ့ကံက18ပါး30ဘုံဒေတန်တရားမှမလဲပဲလုံနဲ့ကောင်းမှုကံကတော့4ပါးပဲပါပါတယ်ဒါကြောင့်27ပြည့်မှာလွတ်မှာက၄လေမှာက7ခါလေးမြင်လို့ပါပဲရှင်းပြီနော်အဲ့ဒီထဲမှာမှမဟာကုသိုလ်စိတ်10ပါးကိုဒီမှာလေးရှင်များပူဇော်ပေးပါရှင်မဟာကုသိုလ်စိတ်10ပါးကာမကုသိုလ်စိတ်10ပါးရေးတက်ပေးပါဘောမနန္တသဟာသောညာနာသံတယအသင်္ခာရိကစိတ်တပါး ်ဒီစိတ်ချတာခုမှာကုသိုလ်ဆိုတာတနည်းအားဖြင့်ကာမစိတ်54နဲ့၄ပါးတွေကိုကာမစိတ်54ကိုအမျိုးအစားဖွဲ့လိုက်ရင်ကာမစိတ်54ထဲမှာအကုသိုလ်ကဆင်းနေပါပါတယ်ဒီလိုလို့ပြောရင်ကာမစိတ်54မှာကုသိုလ်ကိုရှိတာလည်းဒီမှာမရှိတော့ဒါကြောင့်မဟာကုသိုလ်စိတ်ရှိပါသည်ကာမစိတ်54ထဲမှာပါတဲ့ကောင်းမှုဖြစ်တဲ့အတွက်ကြောင့်သူ့ကိုကာမကုသိုလ်လို့လည်းသုံးတယ်ကာမကုသိုလ်လို့ပြောတဲ့အတွက်ကြောင့်ကာမ7ဘုံင်းမှာကာမတုဂတိ9ဘုံကိုရောက်စေတဲ့ကောင်းမှုကိုပြောပါဆိုရင်မဟာကုသိုလ်ပေါ့ကာမ7ဘုံကိုအပယ်လေးဘုံကြားစေတဲ့မကောင်းမှုကအကုသိုလ်ဆင်းနေပေါ့ဟုတ်ပြီနော်ဒါလေးနည်းနည်းဆိုရင်မဟာကုသိုလ်စိတ်7ပါးကိုတနည်းအားဖြင့်ပြောရင်ကာမတုဂတိဘုံကိုရောက်စေတဲ့ကာမဘုံင်းကကောင်းတဲ့ဘုံက9ဘုံလေကာမဘုံင်းကကောင်းတဲ့ဘုံကိုရောက်စေတဲ့ကုသိုလ်ဖြစ်တဲ့ကြောင့်သူ့ကိုကာမကုသိုလ်လို့လည်းသုံးတယ်။ကာမကုသိုလ်လို့သုံးလို့မြင်မှကြတယ်နဲ့သူ့ကိုဘာလို့လားသုံးရဲဆိုရင်မဟာကုသိုလ်လို့လည်းသုံးတယ်။မဟာဆိုတဲ့အတွက်ကြောင့်ငါကြားရင်လည်းမဟာ၊ဒီနေရင်လည်းမဟာလို့သုံးရတယ်။နေရာမှာဒီမှာပါတဲ့မဟာဒီဒီနေရာလို့သုံးရင်မဟာမဟုတ်ပါဘူး။ငါကြားရင်ဆိုတဲ့အထည်ပြောနောက်တော့ငါကြားတယ်ဆိုတဲ့နေရာမှာကုသိုလ်မျိုးစားရဲ့ခုနကကြည့်လိုက်တဲ့နေရာမှာကာမကုသိုလ်ကရှိရူပကုသိုလ်က၅အရူပကုသိုလ်က၄မောသုဒ္ဓရာကုသိုလ်ဒီအချီးနေအချီးနဲ့လည်းကျမတို့ကကြည့်ရပါတယ်အချီးဆိုအချီးကမှတစ်ချိန်သွားထားတာဒါဆိုရင်ကုသိုလ်စိတ်အချီးမျက်စိတ်ချက်ချင်းမှာအရေအကျက်ကိုကြည့်တော့ရူပကုသိုလ်ဒီ၅အရူပက၄မောသုဒ္ဓရာလည်း၄တာမောက်ကြည့်ရတော့၈ဆိုရူပအရူပမောသုဒ္ဓရာကုသိုလ်ဒီချက်အရေးအကျွတ်အားဖြင့်ပါလုံးများပြတဲ့အတွက်ကြောင့်ဒီကာမကုသိုလ်ကိုမောတ္တိပါလို့တုံးလို့မဟာကုသိုလ်လို့တုံးပါတယ်။ဒါကြောင့်မဟာကုသိုလ်ဆိုများပြသောအရေးအကျွတ်ရှိသောကုသိုလ်။များပြသောအကျိုးလို့တုံးများပြသောအရေးအကျွတ်ဘယ်လိုအရေးအကျွတ်များတယ်လဲ။ရူပအရူပလောကုတ္တရာကုသိုလ်တို့ကဲအရေးအကျွတ်များပြသောကုသိုလ်ကိုမဟာကုသိုလ်ဒါကမဟာကုသိုလ်စိတ်ဒီ7ပါးအဲဒီမဟာကုသိုလ်စိတ်7ပါးဒီတာမတုဒ္ဓိခုနဘုံကိုရောက်စေတဲ့အတွက်ကြောင့်နောက်တနေ့တာမကုသိုလ်လို့လည်းသုံးပါသည်တာမကုသိုလ်စိတ်7ပါးမဟာကုသိုလ်စိတ်7ပါးကိုရေတက်ပါစေသူရဲ့စိတ်ကလေးတွေဖြစ်ရှင်ကိုကဝမ်းမြောက်ဝမ်းသာခံစားမှုနဲ့ရှင်နဲ့ဆဲလမြတ်တာသဟကုသိုလ်စိတ်ဒီ4ပါးအတင်းကျင်ခံစားမှုနဲ့ရှင်နေဥပ္ပခာသဟဂုစိတ်က၄ပါးဒါကြောင့်ကုသိုလ်ကောင်းမှုရုပ်ကျင်နေရမှာကုသိုလ်ကောင်းမှုဆိုတဲ့အတွက်ကြောင့်ကောင်းတဲ့အလုပ်တွေပေါ့ကောင်းတဲ့အလုပ်တွေလုပ်တဲ့နေရာမှာမိမိမှာရှိတဲ့ပြည့်စုံဥစ္စာတွေကိုကိုတယောက်ထဲမှာသုံးနေနဲ့ကိုယ့်ရဲ့ဘဝတူပုံစံတွေကိုဖွဲ့ခြင်းပြီးတော့ညှက်တာသုံးဆွဲတာဒီကောင်းလားမကောင်းလားကောင်းတယ်ညှက်ကြတဲ့နေရာမှာကိုယ့်ရဲ့ဉာဏ်ကိုကြတော့ပြီးတယ်ကိုယ်ရဲ့မြင့်တဲ့သူကြတော့ရှင်လေကိုယ်ရဲ့နေကြတဲ့သတိဉာဏ်လို့ဘာလို့တောင်းစားတဲ့ဗာညာစရကြတော့ရှင်ပြဲတယ်ဆိုတာတိကျန်ရှင်ပြဲလူဗန်းတာကိုဌာနလို့တုံးတယ်ဒါကြောင့်ဌာနဆိုပြီးမှလည်းကောင်းမှုဖြစ်ပါလေဟုတ်ပါလားနောက်တစ်ချက်ဘုရားနာရှိတဲ့ပစ္စည်းဥစ္စာတွေကိုပြီးကြပြီးပစ္စည်းတွေရှိတဲ့ဌာနဌာနမကောက်ဘူးလေမိမိရဲ့ဒါပိပဌာနခေါ်ပါလေအဲဒီကောင်ကတဖြည်းမိမိရဲ့မိမိရဲ့သာသမီဇနီးမယားတွေကိုဖြူလာတယ်ခုနကဌာနကပစ္စည်းဥစ္စာပေးလို့ရှိရင်တမဲ့တွေဖြူတာပေါ့တမဲ့ဌာနနောက်တော့မိမိနဲ့ဆက်ဆံရတဲ့သာသမီဇနီးမယားတွေအားစသူ့လေဆိုရင်ဒါတဖြည်းဌာနတဖြည်းဌာနဖြစ်တော့လေသာသမီဇနီးမယားဆိုမိမိဟုတ်ရလားကိုယ်ကလွယ်ရင်သူတစ်ပါးဖြစ်တဲ့တဲ့ကောင်ဒါဒီတဖြည်းရောတဖြည်းဒီနဲ့ကျမိမိကလွဲတဲ့ပြင်ပဌာနလေပြင်ပါသွားပြန်တယ်အဲဒီကမှတစ်ခါမိမိနဲ့သီးခြားဆိုင်တဲ့အိဇတ်တာဌာနကနောက်ဆက်ကပြည့်စည်တဲ့ဘိဟိတပါရမီဇနီးများရဲ့စုံလို့လဲဆိုတဲ့ဘိဟိတဌာနပဲအဲဒီကမှတစ်ခါကိုယ်ကဏ္ဍနဲ့ဆိုင်တဲ့နေရာမှာကိုယ့်ရဲ့သွေးမှုတွေကိုယ့်ရဲ့မျက်စိမှုတွေနှလုံးမှုတွေတောက်ကပ်မှုတွေဒါဒီလက်ရှိအင်္ဂါအသွေးသားတွေရှင်ရင်တော့ဒါဒီအိဇတ်တာမှာမှအင်္ဂါခြေလက်တွေရှိတဲ့ကြောင့်ဒါဒီအင်္ဂါတွေရှိတာဖြစ်ပါတယ်ဟုတ်ပြီနော်ဒီကမှတစ်ဆင့်ကျွန်တော်တို့အသက်အထိလှူတာကြတော့ရှင်ဝိတာဌာနစောင့်ကြည့်စတဲ့အဖြစ်ကျွန်တော်တို့ရဲ့ကျေးဇူးတော်ရှင်မြတ်စွာဘုရားကဌာနဆိုတဲ့အေကံခြင်းကောင်းမှုကိုပြုတဲ့နေရာမှာရိုးရိုးပြုတာမဟုတ်ကျွန်တော်တို့ကဌာနဆိုတာအေးတယ်အေကံနဲ့ရှင်ဒန်းနဲ့စုံကျဲတဲ့သုံးစက်
တုံးရတယ်။သီလမီဖြစ်စေ၊လူလမ်းမီဖြစ်စေ၊စင်ကြောမီဖြစ်စေ၊ကျွန်တော်တို့ရဲ့သိမှုတွေကျွန်တော်တို့မှုအမျိုးပါတယ်။သီလအားဖြင့်ပျော်ရနိုင်တယ်။ကျေလူရည်ကျိုးဆယ်ပါ၊စွန့်ရင်စွန့်ကျင်ပါပါ၊ကျွန်တော်လူမရဘူးလူ။ဒီကြောတာတစ်စဲစံကြောငါညာငေးလိုက်တာလို့သောတကတက်လို့ဒီစုံရင်းနဲ့ရောမချက်ဘူးလားအဲ့ရေရောရေကျိုးဆယ်လားစွန့်ကျင်ငါပါ15ပါးတော့ရတယ်ဒကမာကြီးလို့ဟဲ့လားဒီဆရာတော်ကငင်ထက်ထက်နဲ့ဖြေလိုက်တော့ငါဒီကောင်ကြီးကသူ့ရဲ့စုပ်ပါမှန်စားအဲ့ဒါစေနာပုံနဲ့မပြတ်တာလေသူ့မှာဒင်းငမနဲ့ပတ်စံနဲ့ကိုကောင်လေးတွေချက်ပြုတ်စီမံလာလေအကြာကြီးထဲ့လာတာလေတလေးကြီးဒီကျောင်းသားကရေသွင်းတာရေကိုခက်လူတဲ့ဒါကမှအရေးကြတော့မတင်လည်းမတင်လည်းပတ်စံလည်းမကုန်နဲ့ဆယ်သားတော့ရတယ်။သူက9သားလဲဆိုပြီးတော့လေကျွန်တော်တို့ကြည့်ဘူးပါလေ။အဲ့ဒီကလေးကကျွန်တော်တို့ပြီးတယ်ဆိုတော့ဒါပါလဲရင်းချင်မှု။ဈာတိနဲ့နေရာမှာကြော်ကြားကျင်တာပါလာဦးမယ်။လူချင်းကြီးတာပါဦးမယ်။ဒါမှကျွန်တော်တို့လူချင်းချင်းနဲ့ရောဒီလိုလူလိုက်လို့ရှိရင်ကျင်းပြီးလဲပါမှာလား။ဒါဆိုရင်ဒီမှာပေါ့။ဒါကကြည်လို့ချိုးပြီးမှလား။သိသိမို့ကြီးကြီးထိုးပေးမှာလားဟာဒါဆိုယူမှာတော့ဟောဒါလေးကကျမတို့ရဲ့ဓာဏ်ကဒီကိုရချင်တာပါလာတယ်ဒါဒီဒီနဲ့အောင်မြင်မှုကျေကျားမှုလက်လာပါကိုလက်လို့ခြင်းပြီးတော့ရှိလို့တာဖြစ်တဲ့အတွက်ကြောင့်ဒီဓာဏ်ကဒီလာဘဆိုတဲ့လက်လာပါကိုတောင်းတာပြီးရှိရမယ်ဒီလိုမျိုးကြီးအားဖြင့်အသက်တွေအရှိရှိဘူးပါလေဒီမိတာဒါနငန်းလို့ထူပါလေဟုတ်ပါလားငန်းလို့လို့ရှိရင်ကျမတို့ဘယ်လိုဖြစ်တောင်းလဲမြေအသက်တခါလို့ငန်းမကြီးလည်းလို့ဖြစ်တောင်းနေလားအဲ့ဒီမှာလည်းဖြစ်တောင်းနေပါသွားတယ်မြေအသက်တခါလို့လိုက်တဲ့အတွက်ကြောင့်လေငန်းအသက်ဆယ်ကလို့ဆိုသူ့ရဲ့ဆိုင်ငန်းဆယ်ကတော့မှပါတယ်လို့မထင်ဘူးလားပြီးချတွေးကြည့်သူကတခါလို့တာတခါလိုက်ဆုံးအောင်ခံလိုက်ရတယ်ဘုရားဆေတာလွတ်ချင်ပါလေဆိုတဲ့ကဆေတာအဆုံးအောင်ခံရသေးလို့စူတောင်းတာနဲ့တူလားမလို့တခါပင်စူမတောင်းတဲ့ရင်စူတောင်းမှားတယ်လေအဲ့ဒီအကျိုးတွေရတတ်တယ်တတိချာတယ်ခါဒီပင်ကျွန်တော်တို့ဒီဘာကိုချက်လို့လွတ်တာလေမိစားမကောင်းရင်ငန်းသွားလွတ်တယ်စားကလေးလွတ်တယ်စတဲ့ပြင်အသက်တွေလွတ်တာမရှိဘူးလားခါဒီပင်မိခိုင်မကောင်းလို့ဇာတူးပြောင်းရအလုပ်ပြောင်းရတော့မှမဟုတ်လို့ transfer မဖြစ်ခြင်းလို့အဖေမရှိနေကြလို့ဆိုလာတာ။ဘုရားသူရဲ့ချစ်သားမှဆိုတော့ကြောက်လို့ဘာညာဆိုဒါဘုရားဘေးကြောက်လို့ဖြူတာမျိုးဟုတ်ပြီနော်။တခါတလေကျတော့သူများကစေတယ်လို့မကောင်းတယ်လို့ကိုယ်လည်းစေတယ်ဆိုတော့မြင်ချင်အောင်နော်။ဒါလည်းကြည့်လို့ရှင်မြတ်စွာဘုရားလက်ထက်တော်လေးကဒါလေးလေးရှိခဲ့ဘူးပြီးသား။မြတ်စွာဘုရားမရှိတော့တဲ့နောက်ပိုင်းကျရင်လည်းကျွန်တော်တို့ဟာလာသူ့ရဲ့ဇနီးဘက်တော်လေးပြန်ကြည့်မယ်ဆိုရင်လည်းဒီဟာလေးရှိသေးတာလေ။ကျောင်းလုံးမှာပေါ့။ဒါလေးနော်မိခဲ့သွားလို့တေလူမျိုးကဖြစ်တဲ့အချိန်မှာသွားပြီးတော့ဖူးတွေ့နေတဲ့ဆရာရဲ့တင့်ရဲ့အဲ့တတိကြီးရဲ့တတိမကြီးရဲ့တစ္ဆာဆိုတာကြားလို့မှာပေါ့သားလေးကဒီဇိုင်းရင်းနဲ့ကြောင်းနေမှာလေမိခင်းနဲ့ဒီနေ့ကျတော့အဲ့မျိုးရပေါက်လိုက်တော့သားလေးမိလဲသွားတယ်မိစိတ်ကြီးစားတကူလုံးပြက်နေအဲ့တော့အားကိုးရံနေတဲ့တစ္ဆာလည်းရှိတယ်ဆိုတော့ဆရာတော်ကလည်းစေအားရဲ့ယသိရလည်းရှိတစ္ဆာဆိုတယ်ငါဒီယသိမြစ်တဲ့အချိန်ကလေစပြီးတော့အဲ့ချောင်းရတော့ပဲပြုတ်ခဲ့ပါလေအခုရတိမြတ်တာနှစ်ပေါင်း90ရှိပါပြီအဲ့ဒီချောင်းရတော့ကဆရာလွယ်ပြီးတော့ကျင်းတဲ့အချိန်မပြောပါဖြတ်နေတယ်လူကဲရမှာဆိုတော့အော်အီဒီဝေးရပါတယ်ဒီမှန်တော့သစ္စာစကားကြောင့်မေစိတ်ကခန်းစိတ်ကနေပြီးတော့ဂျင်းညွန့်ချီဆော်ပါအဲ့တော့ရတိကြီးကဦးကောင်းထင်းမှာနေရာမှာထိုင်တယ်တန်းကြီးကလည်းလင်းနေတယ်ဖခင်ကအလေးမှာထိုင်တယ်အမေကချင်းလာတယ်ဖခင်တထင်းကြီးနဲ့သစ္စာဆိုရင်ငါဒီမိဘဘဝညာလူတန်းခဲ့တဲ့အချိန်တိုင်းလူမင်းလူရရတော့လေသူ့ရဲ့အချိန်တိုင်းကစိတ်မပါပါဘူးအထူးသဖြင့်ဒီရဲ့တင်ကြီးကိုကလှူရတာကဒါမပါပါဘူးအိမ်မောင်သစ္စာကဒါကြောင့်လူစိတ်ဒီဒီမြင့်ကနေဟာလာပန်းနေအထိဆော့ချသွားတယ်စဉ်းစားကြည့်ခုလာစားလာအမျိုးဖြစ်ရှင်လို့သူပြောနေတာတခါအဒီမရလဲဆွတ်တောင်းနေငါဒီဒီတခင်းကြီးကိုပေါင်းဆက်နေတဲ့အချိန်မှာပေါင်းနေပေါင်းဖြစ်နေရတော့လေသားငယ်ကိုကြိုက်တဲ့မျိုးစိုးကဲ့သို့အင်တန်မွန်ဒီဆက်ဆိုရေးချပါလေအင်မန်တော်တစ္ဆာပထာကြောင့်မျိုးစိတ်လျှော့ကြပါအဲ့တော့တစ္ဆာကမှန်လို့ပဲယူကြည့်တော့အဲ့ပြောလို့ရင်းကလုံးလုံးလုံးကြတယ်ကုစုကောင်းမှုလုံးနေပြီနဲ့လက်လာပါကိုဒီပွဲပြီးလောက်တာရှိတယ်ဆံများကဲ့ရဲ့မှာကြောက်လို့လုံးနေရတာအော်အော်အီအီလုံးနေရတာရှိတယ်လူချင်းကြီးခံခြင်းလို့လောက်တာရှိတယ်ဘူးကြောက်လို့လောက်တာရှိတယ်ဒါတွေဒီလာပါပြရကုလစားတာလာလာဗာလေဒီလုံးလုံးရင်လာဗာပြီးကြောက်လို့လုံးရင်ဆရာသူများလုံးလို့ဘာမှမသိလိုက်လို့ရင်ကုလစားတာမိလို့ထလာစားကုလစားတာပါပဲ
အဲ့တော့ဒါကငယ်ငယ်လေးနဲ့ပြင်ထားတော့ဒါဖြစ်တရားများဖြစ်ပြီနဲ့တကယ်ကိုပြင်ရှာလိုက်တော့ငါမဆိုတာဘုသူ့လက်ချက်ကြောင့်လဲဆိုတော့ငေါ်လာချက်ငေါ်လာချက်လူကြည့်ပြီးလောက်တာမှန်ကန်ရပြီလာဘပေါင်းနေဝင်သွားတယ်ငေါ်လာချက်ကြောက်နေတာမှန်တယ်များကြောက်ပြီးလောက်တာမှန်တယ်များဒီခရရလဲပါသွားတယ်သူများလုံးလို့ဘာမှမသိအခြေအနေလည်းမသိပဲနဲ့လုံးနေတာဒီမောဟလက်ချက်ကုလားစားတာဟာကုလို့လုံးပြီးလုံးနေတော့လေအမြင့်ဆုံးကောင်းမှုကဒါနပါပဲဒါနကောင်းမှုတစ်ခုတည်းဒီမှာဒီလာဘဘရတော့ကုလားစားတာဆိုရင်လောဘဒေါသမောဟတိပါနေလားမပါဘူးလားပါနေပြီးလုံးတဲ့များတိအာဟုတို့ရှင်ပြီးလုံးနေတဲ့ကောင်းမှုဖြစ်တဲ့အတွက်ကြောင့်ဒီကောင်းမှုကိုလုံးတဲ့နေရာမှာဝိုင်းရဝိုင်းတာလေလုံးလုံးစိတ်မပြောတပြောပဲလုံးလုံးမြင်ဆိုတာဒီအချိန်မှာအကုသိုလ်နဲ့မရှင်တဲ့အတွက်ကြောင့်ဒီကောင်းမှုမှန်တရားတို့ဒီဉာဏ်နဲ့ဝိတ္တိကိုဆောင်ရဲလဲဝင်သွားပါလေ။အဲဒါကျွန်တော်တို့ဓမ္မမိတ်ဆွေတို့တွေလည်းကောင်းမှုတွေလုပ်ဖို့ကြပါလေ။ကောင်းမှုလုပ်တဲ့အချိန်မှာကိုယ့်စိတ်လေးကိုကိုယ်တိထားကြည့်။ပြောင်းလဲရှင်ရှင်လာရလာတာလုပ်ရင်တောင်းမြတ်တာ။ပြောင်းလဲရှင်ရှင်မရှိလဲလို့ဥပိ္ပခာဒါတစ်ချက်ခွဲပြီးခွဲလိုက်တဲ့ကောင်းမှုလုပ်တဲ့ရည်ရွယ်ချက်ကလူကြီးမှုခံပြီးလုပ်ရင်လာပါမင်းကြောက်လို့မဟုတ်ရင်ခရမတိနေနဲ့သူများလို့လို့ခလာလိုက်လို့ရတာမျိုးဆိုရင်တော့ကုလစာရလာတော့လည်းကုလစာရရှင်ရင်ပြီးလုံနေတဲ့ကုသိုလ်မှန်တယ်များငြင်းမရှင်တဲ့အတွက်ကြောင့်ဉာဏ်ကဝေးပြီးအမျိုးသားတွေတက်ကအဖြစ်နေတာလေကျွန်တော်တို့အမျိုးသမီးတွေကမှကြီးရည်အများကြီးဖြစ်ပါတယ်ကုသိုလ်ကောင်းကြီးလောက်တာကဆိုအိမ်မှာရှိတဲ့ဖျားကြောင်းဆောင်မှာတော့၎င်းမြေဆောင်မြားရဲ့ဇက်တော်ငွေတော်လေးအင်းအောင်ရရှေတိတော်ရှေတိတော်လို့တခိုးကြီးရှေတိတော်ကြီးတွေမှာတော်လကောင်ကုသိုလ်တောက်လုပ်တဲ့နေရာမှာဒီမမိတ်ဆွေညာကြီးဟာလားစောသားရဲ့ဇာတိတက်အောင်ဆိုပြီးတော့ရှင်ကြအပြည့်နဲ့အင်းရှင်ကြီးတော်တဲ့ရှင်ကြီးပူဇော်တာရေတက်သေးတာတွေပါရောမရှိဘူးလားအင်းရဖျားကြောင်းဆောင်မှာကြာရင်တော့ဆွန့်တက်တယ်ပေါ့ဆွန့်တက်တဲ့နေရာမှာဆွန့်တက်စီဆိုရင်လေဆွန့်တက်စီလားဖျားကိုဝါအောင်ဆက်ပြီးမှလားဒါကြောင့်ဒီဆံမြစွာဘုရားကိုဥဒိတရည်နှက်ပြီးဆုံးတက်တာလေသို့တော်လေကျွန်တော်တို့ကမြစွာဘုရားတပားစွာဝအောင်ကျွန်တော်တို့ရည်မှန်းပြီးလူကနင်းပါလေကျွန်တော်တို့အရင်ပြောလို့ရှိတာရည်ရည်မှုတင်တယ်လို့ဆိုပြောလို့ရှိတယ်တပားအသေးဆုံးဖက်ကလေးမှာအသေးဆုံးစွမ်းလေးချက်ပြီးတော့သူ့ဟာလေတောင်းလိုက်သေးတယ်ပေါ့ပေါ့ညောင်ညောင်ရှိပါသေးဆိုပေါ့ပေါ့ဆိုင်လေးဒီဘုန်းကြီးပုံနဲ့ကတ်လာမကတ်ဘူးလားကတ်တယ်ဘာလို့ပေါ့ပေါ့ကြီးကတ်လဲကလေးကြီးရမ်းနေတယ်ဘာဘာလဲပေါ့ပေါ့နဲ့ကတ်ပေါပေါညောင်ညောင်ရှိအောင်ပေါ့ငါမီးတယ်ဆိုလေကပေါပေါညောင်ညောင်ရှိကြည့်နေရဲပါလေမြတ်စွာဘုရားဝါနေအောင်ကတ်တာမျိုးဟုတ်လားတက်လို့ဒီရှာမြတ်စွာဘုရားမဆိုထားနဲ့ကို့ပေါပေါနေတယ်ပေါပေါရေပေါပေါနေတယ်ဒီလေးစားလို့ပြောရင်ဟောကြိုက်လားကိုရောစားနိုင်လားကိုကျတော့ပေါပေါပွင့်နေမစားနိုင်ခရကျတော့ပေါပေါပွင့်နေကြက်တယ်ကြက်တဲ့နေရာမှာလေကိုကမအသေးဆုံးဆက်ကလေးနဲ့အဲ့ဒီမှာတော့ရိုးရိုးနဲ့ကြီးပွားအောင်ကြီးခွက်နဲ့ဟုတ်တယ်လားသမားမိတ်ဆွေများဒီသေးကဒီဘက်ပါလာလို့ပါဘူးအမိရာတွေကြီးကြီးစီကိုဖျားပြောကတ်တယ်တဲ့မပြောင်းချင်လို့လေရာထူးမပြောင်းချင်လို့ပြောင်းဘူးတဲ့ပြောင်းလို့တော့မှပြောင်းတာတွေကြော်သွားအောင်ပြောင်းလို့ကြော်တော့ပြုတ်တာတွေမပြတ်နဲ့ပြန်ကြော်ပန်းလို့မပြောင်းနဲ့တော့ဒါကြံကြော်ပန်းဟုတ်တယ်လားသမားမိတ်ဆွေကျွန်တော်တို့ကြားနေတာပြောနေတာနှံ့နေအောင်သေချာကြည့်ကြည့်ဒီဘောင်မှာမြင်ရတဲ့အတွက်ကျွန်တော်တို့တို့အမြင့်ဆုံးဌာနကုသိုလ်ပြုတာတော့မှဉာဏ်နဲ့တန်ပြုတ်မဖြစ်ပါဘူးရှင်။အဲ့ဒါဘာလို့လဲဆိုဉာဏ်မရှိတော့ဉာဏ်ရှိရဲ့အကြောင်းကိုမသိလို့ပါ။မသိလို့မသိဖြစ်တာပါ။ဘာလို့မသိလဲမသိလို့ပါရှင်။သိနေဆိုဒီလိုသင်္ခါရသင်္ခါမဟုတ်ပါ။တော်ကောင်းနေချင်းချစ်ပြတ်တိုင်းတခွန်းတပါးကတလုံးတပါးသားကဆိုကျွန်တော်တို့ပြည့်ပြည့်သင်ခွင့်ရပါတယ်။အဲကြောင့်ကျွန်တော်တို့ကတော်ကောင်းနေငန်းလည်းမချင်းကပ်နိုင်။ကိုယ်တို့သင်္ခါရကြီးလည်းမပြတ်နိုင်။မသိတော့မသိမသိတော့ငန်းလည်းငန်းလည်းတော့မချင်းနိုင်။မချင်းနိုင်တော့အလဲတွေချင်းတော့လောက်တော့လောက်တယ်ငန်းရင်းကြီးတော့ရှင်တော်လေးရတဲ့အကျိုးတွေဒီညာနာဝိသီကိုအကြောင်းကြီးလောက်ဖြစ်တဲ့အတွက်ကြောင့်ငင်းကြီးသေးတော့ရတာဒီဖြစ်နေပါပဲဒီခဏဆက်ပါမယ်ကျွန်တော်တို့လက်မမာကုသိုလ်စိတ်ရှိပါကုသိုလ်ကြောင့်ကျွန်တော်တို့လေ့လာနေပါတယ်မာကုသိုလ်စိတ်ရှိပါကိုကျူတဲ့နေရာမှာကုသိုလ်ဆိုတဲ့နေရာမှာကုသိုလ်ဒီအချင်း20နဲ့ပြည့်ရှိတဲ့ထဲကမဟာကုသိုလ်မဟာကုသိုလ်ဆိုတဲ့ကြောင့်ကောင်းသောအဖြစ်ကင်းသောဒီကုသိုလ်တွေဒီရူပကုသိုလ်အရူပကုသိုလ်လောကုတ္တရာကုသိုလ်တို့ထက်များသောအရေးအတွက်ရှိတဲ့အတွက်ကြောင့်မဟာလို့နာမည်ကျပါတယ်။များသောအရေးအတွက်ရှိတဲ့မဟာကုသိုလ်တို့ဒီဘယ်နှပါးရှိလဲဆိုရင်သူက အရေးအတွက်နေနဲ့ဒုဗ္ဗကုတုကငါအရုဗ္ဗကုတုကလေးလောကုတ္တရာကုတုအချင်းလေးအကျဲနဲ့သွားမနိုင်နော်အကျဲ20လောကုတ္တရာကုတုအကျဲ20ဆိုတာလောကုတ္တရာကုတုအချင်းလေးရဲ့တပါးတပါးချင်းမှာဇန်ငါးမျိုးနဲ့ခွဲထွက်သွားလို့ဒါလေးသူက20ဖြစ်ရတာအဲ့တော့သူရဲ့မူလတဘာဝကတော့သောတပတိနဲ့သက္ကရာဂါမိနဲ့အနာဂါမိနဲ့အရဟတမေဆိုတဲ့မဲ့လေးပါးကိုပဲထိကကောက်အောင်။ဒါကြောင့်ကျမတို့ကအရေးအတွက်တွေကိုနှိုင်းစာတဲ့အခါမှာအကျင်းနဲ့ဘယ်တော့မှမနှိုင်းစာရဘူး။အကျင်းတွေကနှိုင်းစာတယ်။နော်လောကုတ္တရာစိတ်အကျယ်40ဆိုတာဒီပြဿနာမဲ့စိတ်ဖို့စိတ်တွေမှာဉာဏ်ရင်းနဲ့ရှင်သွဲသွားလို့ဒါနေများသွားတာ။တကယ်မူရင်းကတော့မဲ့စိတ်ဒီအကျင်းလေးပါ။မဲ့စိတ်အကျင်းလေးပါးမှာသောတပတိမဲ့ဒီတဘာဝရှိတယ်။အဲ့ဒီသောတာပတိမြတ်တဘာကိုရတဲ့ပုဂ္ဂိုလ်ဒီသောတာပန်အရိယာဖြစ်တော်မှာအဲ့ဒီအရိယာမှာသူအထုတ်ခဲ့တဲ့အနေအထားပေါ်မှာသူကဈာန်ကြီးပါရခဲ့ဘူးတဲ့ပုဂ္ဂိုလ်ဆိုရင်ပထမဈာန်ရတဲ့သူဆိုရင်ပထမဈာန်နဲ့ရှင်နဲ့သောတာပတိနဲ့ဖြစ်သွားမယ်ဒုတိယဈာန်ရတဲ့ပုဂ္ဂိုလ်ဆိုဒုတိယဈာန်နဲ့တွဲရဲ့သောတာပတိနဲ့ပြစ္စမဇန်ရရင်ပြစ္စမဇန်နဲ့ရတဲ့သောတာပတိနဲ့ဇန်တိတော်မင်းအောင်ဆိုတော့လေဇန်ရဲ့အနိနာသမာဓိတော်ရခဲ့တယ်ဝိပဿနာပညာအတွက်အထောက်ခံဖြစ်တဲ့သမာဓိကိုအားကောင်းထူထောင်ရဲ့လို့သူကဝိပဿနာအားထုတ်ပြီးတော့မဲ့ဖို့ရသွားရင်ဒီပုဂ္ဂိုလ်ကသူရတဲ့မဲ့သူရတဲ့ဖို့ဒီဇန်နဲ့မရှင်ဘူးဒါကြောင့်အဲ့ဒီလိုဇန်နဲ့မရှင်တဲ့အရိယာကြတော့ရိုးရိုးအရိယာလို့သုံးပြီးတော့ဇန်နဲ့ကကျွဲတဲ့အရိယာကြတော့ဇန်ရအရိယာလို့သုံးတဲ့အတွက်ကြောင့်လောကုတ္တရာစိတ်တို့ဒီလောကကလုံရအောင်လုပ်တဲ့ကုသိုလ်စိတ်ဒီအချင်းအချင်းလေးပါအကျဲအားဖြင့်20ဆိုတဲ့နေရာမှာအကျဲ20ဆိုတာဆင်းမမှုကြည့်ပြီးတော့မြန်သွားခြင်းသာဖြစ်တဲ့အတွက်ဘယ်လိုလဲရရနောက်ဆုံးဇန်ရတဲ့သောတာပန်ဖြစ်အောင်တော့သောတာပတိမဲ့ရတဲ့နေရာမှာဇန်သောမဲ့စိတ်အကျဲ20ထဲမှာသောတာပတိမဲ့စိတ်ပြီးအကျင်းဒီစပါးဖြစ်တယ်လို့အကျဲ၅ပါးအဲ့ဒီအကျဲ၅ပါးကလည်းသောတာပန်အရိယာကဇန်ရတဲ့နေရာမှာ၅ပါးလုံးတော့မှမရဘူးကြာရင်တစိတ်ပဲဆိုတော့ရိုးရိုးသောတာပတိမဲ့ရတဲ့သူကဇန်မှာပါတဲ့သောတပတိမဲ့စိတ်တစ်ဆိုအချင်းနဲ့အဖြစ်တဲ့ခုနကသောတပတိမဲ့စိတ်၅ပါးမှာပထမဇန်နဲ့ရှင်နဲ့ပုံကိုကြရင်နော်သောတပတိမဲ့ရရင်သောတပထမဇန်သောတပတိမဲ့တစ်ပဲဒါပဲသူကသွားပြီးဒုတွေကြရင်၅ခုလုံးရတာမဟုတ်တဲ့အတွက်ကြောင့်ကျမတို့ကလောကုတ္တရာစိတ်ပဲဖြစ်ဖြစ်ကုသိုလ်စိတ်တွေပဲဖြစ်ဖြစ်ရည်တွက်ကြပြီဆိုရင်အချင်းကိုမူတည်တတ်တယ်ဒါကြောင့်ကုသိုလ်စိတ်တွေကိုရည်တွက်ကြတဲ့နေရာမှာကုသိုလ်စိတ်ရဲ့အရေးအတွက်ဒီမဟာကုသိုလ်ကရှိရူပကုသိုလ်ကငန်းအရိဘကုသိုလ်က၄ငေကုသရာကုသိုလ်ကအချင်း၄ဌာနရဲ့ကြွလိုက်တော့ဒီကုသိုလ်အမျိုးအစားပြီးယူပြလိုက်လို့ရှိရင်၄မျိုးဖြစ်သွားတယ်။အဲ့ဒီ၄မျိုးထဲမှာဒီမဟာကုသိုလ်ဒီရူပအရိဘလောကုတ္တရာတို့ထက်ညာသောအရေးအတွက်ရှိလို့ကုသိုလ်တော့ကုသိုလ်လေညာတဲ့အရေးအတွက်ရှိလို့မဟာလို့ထည့်ခြင်းဖြစ်တယ်။နားလည်ပါပြီနော်။ဒါတစ်ချက်။နောက်တစ်ချက်မဟာကုသိုလ်ဆိုတာဒီဘယ်စိတ်သေးတာလဲလို့ကျွန်တော်တို့ကြည့်လိုက်တဲ့အခါမှာကာမဘုံမှာငါးသွားချင်းရှင်လက်တက်ဖြစ်တဲ့ကာမဝဆရာစိတ်ပေါင်းက54ဒါလေးလဲတွဲပြီးတော့သိရကာမဝဆရာစိတ်လို့ကျွန်တော်တို့ကသုံးနေကာမဝဆရာစိတ်ပေါင်းဒီ54အဲ့ဒီကာမဝဆရာစိတ်ပေါင်း54ပါးကိုကျွန်တော်တို့ကကြည့်လိုက်တဲ့အခါမှာအာကုသိုလ်စိတ်တွေခွဲရမယ်ကုသိုလ်စိတ်တွေခွဲရမယ်ကုသိုလ်အကုသိုလ်ရဲ့အကျိုးဖြစ်တဲ့ဝိသေစိတ်ဆွဲရမယ်။ကုသိုလ်လည်းမဆိုရအကုသိုလ်လည်းမဆိုရအကျိုးစိတ်လည်းမပါတော့ဘူးအကျိုးလည်းမပေးတော့ဘူးပြုတာမတ်တဲ့ဆိုရင်ခရယဟန္တာမှာဖြစ်တဲ့သဘောဆိုရင်တတိယအဲ့ဒီတော့ကာမစိတ်ပေါင်း54ပါးထဲမှာကုသိုလ်ဆံရောင်ဆွတ်ထုတ်လိုက်တဲ့အခါမှာဒီ7ပါးကလွဲပြီးတော့တခြားဘာမှမရှိဘူး။ဟုတ်တယ်လားကာမစိတ်ပေါင်း54ပါးထဲမှာကုသိုလ်ရှိလို့ရှာလိုက်လို့ရှိရင်ကာမစိတ်ပေါင်း54ထဲမှာကုသိုလ်ဆံရာသည်ဒီမဟာကုသိုလ်ရှိပါလေရှိဟုတ်ပါလားရှင်ကာမစိတ်54ထဲမှာအကုသိုလ်ဘယ်လောက်လဲလို့ပြောရင်7ပဲကာမစိတ်54ထဲမှာကုသိုလ်ဘယ်လောက်လဲလို့ပြောရင်10ပဲကာမစိတ်54ထဲမှာဝိဘက်ဘယ်လောက်လဲလို့ပြောရင်ဝိဘက်ဒီ3ခွဲတက်လိုက်အကုသိုလ်ဝိဘက်ခွန်အာကုသိုလ်ဝိဘက်10မဟာဝိဘက်10ဆိုတော့23ရှိတယ်ဟုတ်လားရှင်ကာမစိတ်54ထဲမှာကရိယာဘယ်လောက်ရှိတယ်လို့ပြောရင်အာဟိကရိယာ3နဲ့မဟာကရိယာ17ပဲရှိပြီ။အဲ့တော့ဟုတ်လားမဟုတ်လားဆိုတာကျွန်တော်တို့ဓိဋ္ဌိမာတွေတရုပ်တဲ့တဘာဝပြန်ချက်ပြုတ်လို့ရတယ်။အာကုသိုလ်က7ကုသိုလ်က8ဆိုတော့20ဝိသေက23ဆိုတော့23ဟုတ်ပါလား။ကရိယာက17ဆိုတော့54တိုက်ပြီးသား။အဲ့တော့ကျွန်တော်ပြောချင်တာဒီလိုတက်တွေလိုက်မှတ်ဖို့မဟုတ်ဘူး။ကာမစိတ်ပေါင်းကာမစိတ်ဘုံမှာရှင်လေထွက်ဖြစ်တဲ့ကာမစိတ်ပေါင်း54ပါးရှိရဝဲက ကိုယ်တို့ကောင်းမှုဆံရစိတ်တွေဒီရှိပါကလွဲ၍တခြားမရှိတဲ့အတွက်ကြောင့်မဟာကုသိုလ်ကိုနောက်တနည်းငင်နေသေးရင်ဘာလို့သုံးလဲဆိုရင်ကာမကုသိုလ်လို့သုံးပါတယ်။ဒါလေးကြည့်ထားဖို့။ဒါကြောင့်တခါတလေမိဒ္ဓမာကျမ်းစာလေးကိုဖတ်တဲ့အခါဖြစ်စီအမိဒ္ဓမာတရားတော်တွေနားတဲ့အခါဖြစ်စီဆရာတော်တန်ခါတော်တွေဟောတဲ့တရားတော်တွေနဲ့ထိတွေ့တဲ့အခါတွေမှာတခါတလေမဟာကုသိုလ်လို့သုံးတာရှိတယ်။တခါတလေကာမကုသိုလ်လို့ပြောလိုက်တာဖြစ်။ကာမကုသိုလ်လို့ပြောလဲဒီဖြစ်တယ်။မဟာကုသိုလ်လို့ပြောတယ်ဒီရှိတဲ့အတူတူပဲနားလည်ရနော်နောက်တစ်ချက်နည်းနည်းလေးဒီမလေးတွေကစဉ်းစားတဲ့ကိုယူမဲ့ပုံစံတွေဖြစ်တဲ့အတွက်ကြောင့်ဒီမှာနည်းနည်းလေးနှိုင်းပါပြောမယ်ကာမဝဇ္ဇစိတ်ပေါင်း54ထဲမှာကုသိုလ်ဆိုင်ရာကိုယူလိုက်တော့ဒီရှိပါပဲရှိတဲ့အတွက်ကြောင့်ဒီရှိပါပဲကုသိုလ်ကိုကာမကုသိုလ်လို့နည်းနည်းတက်တယ်လို့ဒီမှာကိုပြောခဲ့နောက်တစ်ချက်ရူပဝဇ္ဇဆိုတဲ့ရူပပုံမှာညာတော့အဖြစ်ကျင်လည်တဲ့ဖြစ်တဲ့စိတ်ပေါင်းဒီ55ပါရှိဟုတ်လားရှင်ဒီတော့တိုက်နိုင်ပါလေနော်ရူပဝဇ္ဇစိတ်55ပါးကိုကြည့်လိုက်တဲ့အချိန်မှာအခုဒူလို့ပြောရင်မရှိဘူးတမားပါရှိဘူးကုသိုလ်လို့ပြောလိုက်လို့ရှိရင်ဘယ်နဲ့ပါပဲရှိငားတဲ့ဝိဘက်လို့ပြောရင်ငားကရိယာလို့ပြောရင်လည်းငားပါပဲဖြစ်တဲ့အတွက်ကြောင့်ရူပဝဇ္ဇစိတ်ပေါင်း55ပါးထဲမှာကုသိုလ်ဒီဘယ်နဲ့ပါလဲလို့ပြောရင်ငားပါအဲ့ဒီကုသိုလ်အဖျားဆိုပြောတော့ရူပကုသိုလ်ဟုတ်ဒါကြောင့်ရူပရူပပါလို့ရှိရင်ငါငါငါသာပြတ်မှန်မဟာမဟာမဟာပါလို့ရှိရင်ရှစ်ရှစ်ရှစ်သို့တော်လဲမဟာမဟာပါရင်ရှစ်ရှစ်ရှစ်ဆိုတဲ့နေရာမှာမဟာကုသိုလ်အဆင့်ထိလဲမှန်တာပေါ့ဟုတ်လားမဟာဝိဒေယိုးယိုးဆိုလဲမှန်တာပေါ့မဟာကရိယာဆိုလဲမှန်တာပေါ့ဒါပေမဲ့မဟာကုသိုလ်ကကာမကုသိုလ်ကိုပြောင်းမသွားဘူးလားပြောင်းသွားတော့ကာမကာမတည်းရှစ်ရှစ်ရှစ်လို့ကျွန်တော်မသုံးဘူးကာမနဲ့ပြောရဲ့အခါကျရင်မဟာကုသိုလ်ဒီကာမကုသိုလ်သုံးလို့ရတယ်သို့တော်လဲကာမအကုသိုလ်တို့ကာမဝိတ္တတို့ကာမကရိယာတို့ကြတော့မဟာနဲ့သုံးလို့မရဘူးရှင်။ဒါလေးကြောင့်မရောစေနဲ့။နောက်တစ်ခါရူပစိတ်55ပါးထဲမှာကုသိုလ်ဆိုင်ရာပြောရင်၅ပါးပဲရှိတယ်ကြောင့်ရူပကုသိုလ်ဘယ်နှပါးလဲ။ဒီတော့ပြောလိုက်တော့၅။ဟုတ်ပြီနော်။ခဏလေးကြိုးစားအရူပဝဆရာစိတ်72ပါးရှိတယ်။အရူပဝဆရာစိတ်72ပါးထဲမှာလည်းကုသိုလ်ဆိုင်ရာကြည့်ရင်၄ပါး။ဒါဆိုရင်အရူပကုသိုလ်ဒီဘယ်နှပါးလဲလို့ပြောရင်၄ပါးပဲရှိတယ်။ဟုတ်ပြီနော်။ဒါကြောင့်အရူပကုသိုလ်၄ပါးဆိုတာအရူပဝဆရာစိတ်၁၂ပါးလေးကယူသွားတာ။ဒါတွေလေလို့သူတို့ယူရင်၄၄၄ဒီထက်ကသွားထားတာ။ဟုတ်ပြီနော်။နောက်တစ်ခုလောကုတ္တရာကုသိုလ်စိတ်အကျဉ်း၄ပါးဆိုတာဘယ်ထဲကလာတာလဲလို့ပြောရင်လောကုတ္တရာစိတ်အကျဉ်း၈ထဲကလာတာ။လောကုတ္တရာစိတ်အကျဉ်း၈ထဲကကုသိုလ်ဆိုင်ရာအကုသိုလ်ဆိုင်မရှိဘူး။ကုသိုလ်ဆိုင်ရာဆွဲထုတ်ရင်၄ဝိဘေဆိုင်ရာဆွဲထုတ်ရင်လေကရိယာဆောင်ရှိဘူးဟုတ်ကြလားဒါဆိုရင်လောကုတ္တရာစိတ်အချင်းရှစ်ထဲမှာကုသိုလ်ကနေပါရှိလဲဆိုရင်၄ပါးဒါကြောင့်ဖျားစုပြီးပြောလိုက်တော့လောကုတ္တရာကုသိုလ်လို့ပြောရင်လည်းတစ်နှစ်ပါပဲလေ၄ပါးဒါဆိုရင်ကုသိုလ်စိတ်အချင်းဖြစ်စင်တဲ့ဇာတ်လမ်းမှာကာမကုသိုလ်ဒီ၈ရူပကုသိုလ်ဒီ၅အရူပကုသိုလ်ဒီ၄လောကုတ္တရာကုသိုလ်ဒီ၄ရင်းဆိုပြီးတော့ကုသိုလ်စိတ်ဒီအချင်းအားဖြင့်ဖြစ်စင်ဖြစ်ရှိအဲ့ဒီနဲ့ဆက်တပါသောကုသိုလ်စိတ်တို့တွင်ကာမကုသိုလ်တည်းရူပအရူပလောကုတ္တရာကုသိုလ်တို့ထက်ညာတဲ့အရေးအတွက်ရှိတဲ့အတွက်ကြောင့်ကာမကုသိုလ်ကိုနောက်တည်းမဟာကုသိုလ်လို့လည်းခေါ်တယ်လို့ပြန်ယူရင်းရတယ်။ရှုပ်သွားလား။မရှုပ်ဘူးနော်။နောက်တစ်ချက်ဆက်တော့နေ။အတိတ်အနေနဲ့ပြောရင်ကာမဘုံကိုရောက်စေချာကုသိုလ်ကိုကာမကုသိုလ်ပေါ့။ကာမဘုံကိုရောက်စေချာကုသိုလ်လို့ပြောပါပြီဆိုတဲ့ကကာမကဘယ်ဘုံရှိမှလဲ။ကာမကဘယ်ဘုံရှိမှာလဲစိတ်ဘုံအောင်ရှိမှာလေကာမဘုံကိုရောက်စေကြောင်းကုသိုလ်လို့ပြောလိုက်ပြီနဲ့ဟောသိနေရတယ်ကုသိုလ်ဆိုတဲ့သဘာဝကကောင်းတဲ့ဘုံကိုပို့မှာလားမကောင်းတဲ့ဘုံကိုပို့မှာလားကောင်းတဲ့ဘုံကိုပို့မယ်ကောင်းတဲ့ဘုံကိုပါဠိလိုပြောနေတယ်သုံးတယ်သူတည်းကြီးလို့သုံးတာပေါ့မကောင်းတဲ့ဘုံကိုဒါဆိုရင်ကာမဘုံကိုရောက်စေကြောင်းကုသိုလ်လို့ရိုးရိုးလေးပြောလိုက်ပြီနဲ့ကိုကဘယ်လိုနားလဲရမလဲကာမဘယ်နှဘုံကိုရောက်စေမှာလဲခုနကကာမဒုက္ခခုနကဘုံကိုရောက်စေတာလေကိုသိရပြီကာမဘုံကိုရောက်စေကြောင်းကုသိုလ်ဆိုဆက်တခုလုံးကိုသွားရအောင်ဆက်တဘုံလုံးရောက်မှာမဟုတ်ငရဲကမှာမဟုတ်ဘူးကြိတ်ကရောက်မှာမဟုတ်ဘူးကောင်းနေကုသိုလ်ဆိုတာကောင်းနေဘုံလို့သာပို့တဲ့အတွက်ကြောင့်ကာမဒုက္ခဘုံကိုရောက်စေကြောင်းကုသိုလ်လို့ပဲကျွန်တော်ကပြောရင်ရတာပေါ့ဒီထိနိုင်နိုင်နောက်တစ်ချက်ဆက်တော့ရူပဘုံကိုရောက်စေကြောင်းကုသိုလ်ကိုရူပကုသိုလ်ဆိုရူပဘယ်နှဘုံရှိလဲစက်တော့အရင်စက်တော့ဘုံလုံးဒီကောင်းတဲ့ဘုံကမကောင်းတဲ့ဘုံကကောင်းတဲ့ဘုံကုသိုလ်ချမ်းသာရောက်မှာဒါကြောင့်ဒါကြောင့်လေရူပနဲ့ဆိုင်ရာမှာအကုသိုလ်ဆိုတာလာလာမှာ ရှိတာဝင်သွားတယ်ဒါအသေးပဲသေရောက်တာနေအသေးပဲသွားတယ်ကြီးကြီးတင်ပေးတာဒါမျိုးဆိုဟုတ်ပြီနော်ဒါမျိုးဆိုတော့ကျွန်တော်တို့လူကြီးပိုင်းအနေနဲ့ကလေးတွေကြတော့အလွတ်ချက်ပဲလူကြီးပိုင်းကြတော့သဘောတရားလေးကိုနားလည်ပြီးမှဒီသေရောက်ကလေးတွေလိုက်စဉ်းစားအယုတ်ကိုကျရင်အတိတ်ပဲပြန်စဉ်းစားအဲ့ဒါလေတနည်းအားဖြင့်ပြောရင်ငြင်းနေငြင်းလို့လေးတွေလုံးနေတာအဲကြောင့်တရားထိုင်မှန်နေမှာမဟုတ်ဒီလိုလေးတွေအစဉ်ချင်းနေလေကုသိုလ်ကတော့ဖြစ်လာမဖြစ်ဘူးလားအဲကြောင့်ကျွန်တော်တို့အငြင်းပြောလေးရှိတယ်ဟုတ်လားကျွန်တော်တို့တရားမှတ်တာဘာလို့ဖို့လဲကုသိုလ်ရခြင်းလို့ဆိုကုသိုလ်ရခြင်းရေခန့်နေလေကုသိုလ်ရတာပဲတကယ်ရှိလေလေကုသိုလ်ရတာပဲအဓိကတရားမှတ်တာငြင်းရခြင်းပါပဲဟုတ်ပြီနော်။ဘာဉာဏ်နေလဲဆိုရင်တကယ်မြင့်ဉာဏ်ဖွဉာဏ်အတွက်အထောက်ပံ့ဖြစ်စေတဲ့ဉာဏ်တွေရဖို့အဲ့တော့တရားမှတ်တဲ့နေရာမှာအမြဲတမ်းကျွန်တော်တို့စိတ်ထဲကထင်ထားတယ်။ဖောင်းနဲ့ပိန်နဲ့မှတ်နေမှဝင်လေထွက်လေမှတ်နေမှလို့မဟုတ်ဘူး။ကျွန်တော်တို့ဖောင်းနဲ့ပိန်နဲ့ဝင်လေထွက်လေအပါအဝင်စိတ်တွေကြီးငင်ဖို့ဆိုကျေးဇူးတော်ရှင်မြတ်စွာဘုရားကသန္ဓေကမ္မထံပေါင်း90တိတိယခေါ်ထားတာပဲ။ဘုဒ္ဓော်လည်း90တဲကသစ္စာရကမ္မထာနာသရိယဆရာတော်သမတော်ကြီးတွေကဒီအနေပတ်သက်ပြီးသူတို့ပေါင်းမြောင်အောင်မြင်သွားတာလေးတွေပြန်ပြန်ဟန်ပြီးတော့ပြနေတဲ့အတွက်ကြောင့်ပြလိုက်တဲ့အခါမှာဆရာတော်သမတော်ကြီးတွေရဲ့လူလူပဲအိမ်ကြီးချင်းတွေကိုက်နေတဲ့သာဝကတွေရဲ့အဲ့ဒီမြင်တဲ့အားဖြင့်ပေါင်းမြောင်သွားကြတဲ့အတွက်ကြောင့်ကျွန်တော်တို့ကအဲ့ဒီမြင်ကြီးကတင်းကြလို့သွားဖြစ်တယ်။ဆိုပါစို့ဥပမာမိုးကုတ်ဆရာတော်ဘုရားကြီးဟာပေါင်းကြိတ်ကိစ္စပြီးသွားတဲ့ပေါင်းမြောင်သွားတာကိုကျွန်တော်တို့ကအရက်ထင်းတာဆရာတော်ကြီးကသူပေါင်းမြောင်ခဲ့တာပြိဋ္ဌာန်သမုပ္ပါဒ်နဲ့ကိစ္စသမုပ္ပါဒ်ရှုခွင့်နဲ့ဟလာအဲ့တပုတ်တောင်ရရှိသွားပြီဖြစ်တယ်အောင်ဆရာတော်ဘုရားကြီးကပြိဿတပုတ်ပဲနားလည်အောင်ဆိုပြီးတော့ပြီထွင်ပြီးတော့ရှင်းပြတယ်အဲ့တော့ရိုးရိုးဒီမှာလေးပါလေးမတင်ရတဲ့သူတွေကြတော့နားနဲ့လေတော့ဆရာတော်ဘုရားကြီးကဆက်ဝါးကြီးကိုရေးပြီးတော့ရှင်းပြတယ်ဟာအဲ့ဒီလိုမမြင်ပြန်တဲ့အခါကျရင်ဟလာအဖြူရောင်အနေရောင်အဝါရောင်အဲ့လိုအလေးတွေနဲ့ရှင်းပြအဲ့ဒါလည်းနောက်ပိုင်းကျတော့ရှားရချက်လာတဲ့အခါကျတော့ခွက်ကလေးတွေနဲ့ရှင်းပြတော့တချို့ပုံကိုယ်တွေကမိုးကုတ်ဆရာတော်ဘုရားကြီးရဲ့နီးဒီပရိသသမုပ္ပါဒ်ဆိုတာလည်းမသိတော့ငါအရက်သွားနေလာရင်မြင်နေသူတွေကပရိသသမုပ္ပါဒ်လို့ပြောလိုက်ရင်လေစဝိုင်းဒါလည်းမြင်တော့တယ်။အဲတချို့ကျတော့မိုးကုတ်ကြီးလို့ပြောရင်စဝိုင်းကြီးလာမြင်တယ်။တချို့ကျတော့မိုးကုတ်ကြီးဆိုခွက်တွေကြတဲ့ခွက်နီးလာအောင်ပြောတဲ့သူတွေရှိကုန်ပြီ။အဲ့ဒါပြီးအထင်းကြီးမရောက်ခဲ့တဲ့အပြင်ရောက်သွားတာမျိုးပရိသုသာလည်းနာဒီဆရာတော်ဘုရားကြီးတို့ကျတော့ကာယကတာတတိအနေနဲ့ဖောင်းတယ်နဲ့ပြဆရာတော်ဘုရားကြီးကဒါနဲ့တမာလေးကိုယူသွားတာနော်အရင်ကနေပြီးတော့အထွေထွေအမှတ်တွေအထိယူသွားတော့ဆရာတော်ဘုရားကြီးပြင်ပြလာတာဆရာတော်ဘုရားကြီးကြားတဲ့အတွက်ကြောင့်ဒါကိုကျွန်တော်တို့အားထုတ်တဲ့သူတွေကအဆရာတော်ဘုရားကြီးကြားတော့မဟာရှင်ကြီးပေါ့အဆန်းဆရာတော်ကြီးကြားတော့ဆွန်ဆွန်ကြီးပေါ့ဝိဘုဆရာတော်ကြီးကြားတော့ဝိဘုကြီးပေါ့လေဒီဆရာတော်ဘုရားကြီးကြားတော့လေဒီကြီးဆိုတော့တရားကြီးကိုမမြင်တော့ပဲနဲ့အကုန်လုံးဒီလိုကြီးတွေမြင်တော့မဟာရှင်ကြီးကကောင်းတယ်ငုတ်ကုန်ကြီးကကောင်းတယ်လေဒီကြီးကကောင်းတယ်ဆိုရင်ရင်ဖြစ်တာရောဟုတ်တယ်ညီကြခုံရတယ်မေကုန်နဲ့တကယ်တော့အားလုံးကြီးဆရာကြီးကြီးကြီးပဲဆရာကြီးမှာမှတက်ဆိုင်ရဆရာတော်ကြီးတွေကမေတ္တာရှေ့ထားကရုဏာရှေ့ထားပြီးတော့ပြပြသွားကြတယ်အဲ့တော့ကျွန်တော်တို့ကိုယ်တိုင်ကတော့ဒီကြီးတွေကိုအထုတ်တဲ့နေရာမှာတော့ကျွန်တော်တို့လည်းအထုတ်ကြည့်အထုတ်ကြည့်တဲ့နေရာမှာတခါလေကိုယ်နဲ့အဆက်သွားတာရှိတယ်ဒါဆိုရင်ကိုယ်နဲ့ဒီတရားနဲ့ကြိုက်သွားပြီကိုယ်အင်္ဂလိပ်ကိုယ်ကြီးနဲ့ကြိုက်သွားတာဒါနောက်ပိုင်းအပြီးမှလည်းကျင်ကျွန်တော်မျိုးစုလို့သိရတော့တယ်တက္ကသိုလ်ကဇေယျ6မျိုးအောင်ရှိတယ်တက္ကသိုလ်ကအင်္ဂလိပ်9မျိုးရှိတယ်တရားထုတ်တဲ့နေရာမှာမလို့နဲ့ဒီပါရမယ့်အင်္ဂလိပ်9မျိုးဖေလိုက်တာ6မျိုးအဲ့ဒီအင်္ဂလိပ်နဲ့ဒီဇေယျကကိုက်အောင်သွားတယ်အဲ့တော့ဒီပုဂ္ဂိုလ်ဒီအင်္ဂလိပ်ဒီဇေယျရှိတယ်ဆိုတာကမ္မထာနာသရိယာပုဂ္ဂိုလ်တွေထဲမှာပထမဆုံးကမ္မထာနာသရိယာဖြစ်တဲ့မြတ်စွာဘုရားကလွဲရင်ဒီပုဂ္ဂိုလ်မှာဇေယျရဲ့ဘယ်အင်္ဂလိပ်နဲ့ကိုက်တယ်သူ့အင်္ဂလိပ်ရင့်နေလားညှို့နေလားဒီတရားပေးလို့ရသလားမရလားဘုရားကလွဲဘယ်သူမှမသိဘူးနောက်တစ်ချက်အပင်ငင်ရတဲ့တတ္တဝါရဲ့စိတ်ကိုအလိုဆန္ဒကိုသိနိုင်တယ်အပင်ငင်ရတဲ့ပုဂ္ဂိုလ်များဆိုရင်လည်းသိနိုင်တယ်အပင်ငင်ရတဲ့ယဟန်ကတူတော်စီကြီးသိနိုင်တယ်ဘုရားလည်းဒီလိုများပြားတဲ့ပုဂ္ဂိုလ်လေးကိုကျွန်တော်တို့တရားပြတဲ့အခါမှာတရားချင်းတရားချင်းဖြည့်တွေ့ခွင့်ဆိုတာရှိဖို့တမန်ထာနာသိရတယ်။ဒါကြောင့်မြတ်စွာဘုရားကပညာမှာဒုတိယအကြီးဆုံးဖြစ်တဲ့လက်ရရဲ့အက္ခကာဝကကြီးဖြစ်တဲ့ရှင်သာရိပုတ္တရာမရှိမြတ်ကြီးတော်မှတရားလာအထုတ်တဲ့ယဟန်တွေကိုတရားပေးတဲ့နေရာမှာလေမိမိငငယ်ပြို့ပြို့ရွရွအချိန်မှာလာအထုတ်တဲ့ယဟန်တို့တပောင်းကြည့်ရတာငငယ်တဲ့အရွယ်ဖြစ်တဲ့အတွက်ကြောင့်ဧသားတွေစုပြို့တဲ့အရွယ်ပဲဒါဆိုရင်ကံတော်အယုံမြင့်တက်လာပဲဒါဆိုလို့ရှိရင်ရာဂသဘောတွေလည်းရှိမှာပဲဒါကြောင့်သူ့ကိုအတုပါကနေထင်အထုတ်ခိုင်းလိုက်တယ်။သဝံလုံသွားတာကြောင့်မှနော်တရားကိစ္စမပါဘူးမြင်အောင်။ဘာဖြစ်လို့လဲသူ့ရဲ့ဇေယျရဲ့ကနေထင်နဲ့လွဲနေ။အဲ့ဒီတော့ကဒီယဟန်ကလည်းငါသည်ပါမီဘုံထံပါမဲ့ဘုံမပေါ်ပါဘူး။ အဲ့တော့ယဟန်အဖြစ်နဲ့အားထုတ်တာဘာမင်းလုံးကကုံသွားလေတဝါပြစ်သွားတာကြောင့်မတဝါဆုပ်ပြီးတာမှဘာမှမထူတော့ငါနဲ့မအပ်ချက်တော့သာလနာပေါ်မှာနေလာတဲ့စာလို့ရှိရင်ဘုရားမှာနေပြီးတော့ပဲဌာနစီကအလုပ်လေးတွေပဲလုံရင်ကောင်းပါလေလူထက်ဖို့ကြံနေချိန်မှာမြတ်စွာဘုရားတိတော့ဖြစ်တယ်တိတဲ့အချိန်မှာမြတ်စွာဘုရားကြည့်လိုက်တဲ့အချိန်မှာဒီယဟန်ဒီလုံနေတဲ့ဘဝပေါ်ငန်းစွာတယ်ကသူကအမှုရွာအလှလေးတွေကိုသူလုပ်ရတဲ့ပဒင်းပညာရှင်ဖြစ်ခဲ့မှုတယ်ဒါကြောင့်သူ့အတွက်ကိုကြတော့အင်မတန်မှတ်ပါတယ်ဂျာပန်ကြီးတစ်ခုကိုဖန်ဆင်းပေးပြီးတော့ဒီဂျာပန်လေးကိုပဲထိုင်ကြည့်ခိုင်းတာအဲ့တော့အဲ့ဒီဂျာပန်လေးရဲ့ငန်းလာတာလေးကြည့်ပြီးတော့မှညံညင်လေးပေါက်တာဆုံးလို့ရင်းရလေးတရားထုတ်တဲ့ယောဂီတန်းဟိုသူ့အင်္ဂလိပ်စီရင်နဲ့တိုက်ညင်အောင်ပေးဖို့ဆိုတာကတော့ဖျားကလွဲပြီးတော့မစွမ်းပါဘူးနော်နောက်တစ်ချက်စွမ်းလာတဲ့ပုဂ္ဂိုလ်ဖြစ်အောင်တော့မှနော်အရေးချင်းရှိတဲ့သူတော်စင်ကြီးဖြစ်နေအောင်တော့မှဆရာတခင်ဖြစ်နေအောင်တော့မှမိမိတို့နဲ့လက်လက်မမီဘူးဆိုလို့ရှိရင်လေကျမတို့ကမင်းနေခဲ့တယ်ဒါကြောင့်ကိုကဘာလို့ရလဲဆိုတော့ကို့အင်္ဂရီကို့ဇေယျအင်္ဂရီရတော့ကိုကရှင်လေးကြီးရပါဇေယျဆိုတာဘဝညာစွာတန်တရားမှာပါလာခဲ့ဒါကြောင့်ကို့ဇေယျနဲ့တိုက်ညီတဲ့ကနေချမ်းကိုကအထုတ်ကြည့်ရတယ်အဲ့တော့ဘယ်လိုဇေယျရှိတယ်လို့ကဘယ်လိုပြုမှုအနေထားရှိတယ်